ဝါကောင်လာပြီနေခရစ်နှစ်2004ခုနှစ်ဩဂုတ်လ30ရက်တနင်္လာနေ့နေ့2နာရီ10မိနစ်အချိန်မှာစကိုင်းတောင်မြို့ရွှေစည်တီသာသနာ့ကျိတ်တာတွင်ရှိဓမ္မယုံတွင်၌ခေါ်ကြားအပ်သောမရဏတတိဘာဝနာတရားတော်တရားနာမည်ကမရဏတတိဘာဝနာတရားတော်ဘာတရားလဲဆိုရင်မရဏတတိဘာဝနာတရားတော်ဆိုတာမြန်မာလိုပြန်လို့ရှိရင်တေခြင်းတရားကိုအောက်မေ့ခြင်းလို့ဒီလိုပဲပြန်ရပါပါအဲ့တော့တေခြင်းတရားကိုအောင့်မေ့ခြင်းလို့ခေါ်ဆိုနိုင်တဲ့ဒီမရဏတတိဘာဝနာတရားကိုဘာဖြစ်လို့ခေါ်ရတာလို့မေးရင်လွန်ခဲ့တဲ့ဝါကောင်းဝါဇိုလာပြီကျော်ရှိရနေကဘုန်းကြီးတို့ကြောင်းမှလည်းကိုရင်တပါးမြင်ငယ်ရွယ်ရွယ်နဲ့ပြန်တော်မူသွားတာဆက်ပြီးတော့ဒီတရားကိုယခုတလို့မှနှလုံးသွင်းမိတဲ့အတွက်ယနေ့ရွှေစည်တီသာသနာ့ရိပ်သာအတွင်းမှလာရောက်ပြီးတော့တရားအားထုတ်နေတဲ့ယောဂီသူတော်ရှင်များလာရောက်ပြီးတော့တရားနာယူတဲ့ယောဂီသူတော်ရှင်များလည်းပဲဒီတရားကိုမတွေ့ကြည့်ကြည့်မယ်လို့နောက်ဆုံးတွေ့နေရပါဘူး။ဒါကြောင့်မို့ရသော်ဘုရားကမြစ်စိတ်တစ်ခုမှာဆင်းမှုရစိတ်ကမ်းများစွာရှိတယ်လို့ပဲနိဗ္ဗာန်ရောက်ဖို့အတွက်တရားပေါင်းများစွာဟောတဲ့ထဲကယနေ့မရဏတတိဘာဝနာဆိုတဲ့ဒီတရားကိုရွေးချယ်ပြီးတော့ဟောခဲ့ပါဘူး။အဲ့တော့တချို့ကမင်းများရှိတယ်ပေါ့။တည်ခြင်းသဘောတရားဆိုတာရှင်ဘုရား။ဒီလိုလောကီအရှင်မှာမင်္ဂလာမရှိတဲ့တရားပဲ။တေတယ်ဆိုတဲ့တရားဟာလောကီအရှင်မှာကြားလိုက်လျက်ရှင်မနက်ခင်းမှာကြားလို့ရှင်ဒါပေမဲ့မင်္ဂလာမရှိလိုက်တာဒီလိုပဲပြောဆက်မဲ့ပြကြ။ဘယ်ချိန်မှာပဲကြားကြဒီတည်ရင်ဟာမကောင်းတဲ့တည်ရင်အမင်္ဂလာတည်ရင်လို့လူတွေကယူကြတယ်။ဘာဖြစ်လို့ရှင်ဘုရားကဒီတရားကိုခေါ်ရတာလဲလို့မေးเสียရှိတယ်။လောကရဲ့အရှင်နဲ့ဘုရားရှင်ရဲ့အရှင်ကတချို့နေရာတွေမှာတော်တော်ကြီးကိုပဲဆန့်ကျင်နေတာတွေ့ရပါတယ်။လောကီလူပေါင်းကဘလို့တွေ့ကြတော့ဆိုတော့မနဲ့အိယာကလင်းပြီဆိုလို့ရှိရင်အိယာထလို့ရှိရင်အစင်းလေးလှလှပပလေးမြင်ရရင်ဩယနေ့တော့မင်္ဂလာရှိလိုက်တာလို့ဒီလိုပြောကြပါတယ်။ကြံလည်းပဲကြံရပါတယ်။နောက်ပြီးတော့အိယာကထားလိုက်လို့ရှိရင်ကောင်းပြီဆိုတဲ့တချင်းတန်လေးတွေတာတာရရာတန်လေးတွေကြားလိုက်ရလို့ရှိရင်မင်္ဂလာရှိလိုက်တာလို့လောကလူပေါင်းကဒီလိုပဲဆွေးမြေ့ယူဆကြပါတယ်မနဲ့လဲလို့ရှိရင်ပန်းလေးတွေမှုလိုက်ရလို့ရှိရင်ပန်းနံလေးတွေသင်နေလို့ရှိရင်လည်းမင်္ဂလာအင်မတန်မှကောင်းပြီဆိုတဲ့စားတောက်လေးတွေကိုစားလိုက်ရရင်လည်းမင်္ဂလာအင်မတန်မှတွေ့ကြည့်ကောင်းတဲ့အဝတ်စားလေးတွေဝတ်လိုက်ရရင်လည်းမင်္ဂလာလို့လောကီလူပေါင်းကဒီအာယုံ၅ပါးကာမဂုဏ်တရားနဲ့ဆက်ပြီးတော့ကောင်းပြီဆိုတာတွေကိုမင်္ဂလာလို့ယူဆကြပါဗျာ။ဒါပေမဲ့လို့မြတ်စွာဘုရားရှင်ရဲ့အာလုံးသောပြိတ္တတွေလည်းပဲကျက်ဖူးနေတဲ့မင်္ဂလာတုံဆိုတာဒီပါဠိတော်တွေကနေယူပြီးတော့ပြိတ္တိစတတုတ်တွေမှာလာပြီးတော့ထည့်တယ်မင်္ဂလာတုံဆိုတာရှိတယ်။အဲ့တော့မင်္ဂလာတုံမှာဘလို့ရှိတယ်ဆိုတော့ဒေတိတံဒေဝဒေဝိနသဗ္ဗပါပဝိနာတနံတဘဘဘဝိနာတနံလုံးလုံးသောအကုသိုလ်တရားတွေကိုပယ်ဖြတ်ပြီတဲ့တော်မင်္ဂလာတရားရဲ့ဝိသေသနာမှာတဘဘဘဝိနာတနံတဲ့ကိုယ့်ရဲ့စိတ်တည်းမှာအကုသိုလ်တရားတွေကင်းပြဲပြီးတော့ကုသိုလ်တရားတွေစီပင်ပြီးတော့တိုးပွားလာတယ်မြတ်စွာဘုရားကဒါမင်္ဂလာတရားပဲလို့ဒီလိုပဲယူဆပါတယ်ဥပမာဖြင့်ဒီမနဲ့လဲလာလို့ရှိရင်မျက်လုံးနှလုံးပွင့်မယ်ဆိုရင်ပန်းလေးတွေရဲ့အနံလေးတွေသင်ပြီးတော့ကိုွေးနေတာကိုတယောက်သောပုဂ္ဂိုလ်ကဟာပန်းနံလေးရဲ့မွေးလိုက်တာဆူဆိုင်လို့ကောင်းလိုက်တာဆိုပြီးတော့သူ့ရဲ့တန်တန်မှာဒီပန်းလေးကိုဆူဆိုင်လိုက်တဲ့အတွက်ဒီပန်းလေးပေါ်မှာတက်မှတ်တဲ့ဒီခန္ဓာရဲ့ပေါ်မှာတက်မှတ်တဲ့လောဘတွေဖြစ်ပြီးဆိုရင်ရဲ့စွာပြားကအဲ့ဒါဟာအမင်္ဂလာပါပဲတဲ့ဘာဖြစ်လို့လဲဆိုတော့သူ့တန်တန်မှာဒီပန်းကိုအကြောင်းပြုပြီးတော့ပန်းနံကိုအကြောင်းပြုပြီးတော့အကုသိုလ်တွေလောဘတွေဖြစ်သွားတာဒါအမင်္ဂလာတရားပဲတယောက်သောမျိုးသားမျိုးသမီးကြတော့ဒီလိုမျိုးပန်းနံလေးကိုဆူဆဲလိုက်ရပြီဆိုရင်ဩမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာလောကမှာအင်မတန်တင့်တယ်လို့ပြောတယ်ရုပ်အခြင်းအပြင်ရောအတန်အားဖြင့်ရောအလုံးမြတ်စွာဘုရားဟာအတူမရှိတဲ့ပုဂ္ဂိုလ်မြတ်ကြီးဟ
ဟောဒီအင်မတန်ကောင်းမြတ်တဲ့ပန်းလေးနဲ့ရဲစွာပြကိုပူဇော်လိုက်ရရင်ကောင်းမှာလို့တယောက်တည်းပုဂ္ဂိုလ်ကသွားတွေးပြီးဆိုရင်လေအဲ့ဒီပန်းနံလေးကိုကြောင်းကြည့်ပြီးတော့အဲ့ဒီမျိုးသားသတိမှကုသိုလ်စိတ်တွေဆက်မပြတ်ဖြစ်သွားပြီးအကုသိုလ်တွေမှဖြစ်တော့အဲ့ဒီလိုရဲစွာပြကိုပူဇင်ကျမ်းကျင်တဲ့စိတ်တွေပူဇော်ခြင်းနဲ့စိတ်တွေဖြစ်ပြီးဆိုရင်အဲ့ဒီပန်းနံလေးဟာအဲ့ဒီပုဂ္ဂိုလ်အတွက်ဒီပန်းနံကိုကြောင်းကြည့်ပြီးမင်္ဂလာဖြစ်သွားတယ်တဲ့ဒါကြောင့်မြတ်စွာဘုရားရဲ့ဉာဏ်ကမြို့သားတို့တမီးတယောက်တန်တယ်မှာဒီအာယုကိုကြောင်းပြုပြီးတော့အကုသိုလ်တွေဖြစ်ပြီးပြီးရင်ဘလောက်ပဲကောင်းကောင်းအဲ့ဒါကိုအမင်္ဂလာလို့ဒီလိုပဲခေါ်ပါတယ်အဲ့တော့ထီပေါက်တာပဲကြည့်ကြည့်ပေါ့တချို့ပုဂ္ဂိုလ်တွေထီပေါက်လို့ရှိရင်ဒီထီပေါက်လို့ရှိရင်ငါဘလို့ခံစားမယ်ဘာတွေဝဲမယ်ငါသားသမီးတွေအတွက်စီးတဲ့ဥစ္စာတွေဘလို့တုံးချလိုက်မယ်ဆိုလို့တွေးလိုက်လို့ရှိရင်ထီပေါက်တာကိုကြောင်းပြုပြီးတော့အကုသိုလ်တွေတန်းတန်းဖြစ်ပြီးပြီးဆိုရင်အဲ့ဒီထီပေါက်တဲ့တဲ့ရံနဲ့အမင်္ဂလာဖြစ်သွားပါတယ်ဒီလိုမှမဟုတ်ဘဲနဲ့ထီပေါက်တာကိုကြောင်းပြုပြီးတော့ဩသံတရာကြီးကငါဆင်းရဲခဲ့တယ်ကုလိုကံကောင်းထောက်မှလို့ပေါက်ရတယ်အဲ့တော့ဒီငွေဒီငါယတနာသုံးပါးနဲ့ဆက်ပြီးတော့ပူဇော်မယ်လို့ဒီလိုပူဇော်ခြင်းနဲ့စိတ်တည်ဖြစ်ပြီးဆိုရင်ဒီထီပေါက်တာဒီတဲ့ရင်မင်္ဂလာပဲဖြစ်တယ်တဲ့ဒါကြောင့်မို့လို့ကလူပေါင်းစုစတဲ့မင်္ဂလာတရားနဲ့မြတ်စွာဘုရားယူဆတဲ့ပေါ်ကြတော်မူတဲ့မင်္ဂလာဆိုတဲ့ခါတည်းအင်မတန်မှဆန့်ကျင်ပန်ဖြစ်ပါတယ်ယခုလည်းပဲဘုန်းကြီးကမရဏတ္တိဘာဝနာတည်ခြင်းတရားကိုဟောပြီးဆိုရင်ဩဒီတည်ခြင်းတရားကိုမြတ်စွာဘုရားကနှလုံးသွင်းမှုဟောခဲ့တယ်ဒီတည်ခြင်းတရားငါတို့ရဲ့အိမ်မှာလည်းပဲဟိုးတုန်းကလည်းပဲကြုံနေပြီယခုလည်းပဲကြုံတာနည်းနေဖြစ်နေတချို့လည်းပဲကြုံနေဖြစ်နေတယ်အဲ့တော့မတည်ခင်မှာငါအတွက်အင်မတန်ကောင်းမြတ်တဲ့ဒါနသီလတွေယခုလိုတရားအာထုံမှုတွေကိုမတည်ခင်ကလုံးဝဖြစ်မယ်လို့ဒီတရားကိုနားယူပြီးတော့အဲ့ဒီလိုနှလုံးသွင်းပြီးဆိုရင်လည်းအဲ့ဒီယောဂီပန်တန်မှာမင်္ဂလာတရားကြီးပြည့်သွားတယ်မင်္ဂလာတွေသိဖြစ်သွားတယ်ဒီလိုမှမဟုတ်ဘဲနဲ့ဒီတရားကိုနာယူပြီးတော့တရားကလည်းတည်ခြင်းတရားကြီးပေါ်လိုက်တာကြောက်စရာကောင်းလိုက်တာငါမြင့်ဒီတရားကြီးနာတာကြက်သေးထားလိုက်တာစသည်ဖြင့်တရားကိုနာယူပြီးတော့ကြောက်ရွံ့မှုတွေဖြစ်သွားတယ်ဆိုရင်လည်းဒေါသတွေဒေါနတာတွေဖြစ်တဲ့အတွက်အဲ့ဒီယောဂီတန်တန်မှာအမင်္ဂလာဖြစ်တယ်တဲ့ဒါကြောင့်မင်္ဂလာဖြစ်ခြင်းမဖြစ်ခြင်းဆိုတာကိုယ့်ရဲ့နှလုံးသွင်းပေါ်မှာမူတည်ပါတယ်ဒါကြောင့်မို့ဘာပဲဖြစ်ဖြစ်ပေါ့ယောနိတော်မနတိကာရနှလုံးသွင်းကောင်းလို့ရှိရင်အာလောကမင်္ဂလာတရားတွေဖြစ်နိုင်တယ်လမ်းသွားလို့ရှိရင်ခလုတ်တိုက်တယ်ဒီခလုတ်တိုက်တာကိုကြောင်းပြီးတော့ငါတိုက်တယ်သူများတွေလည်းမတိုက်ပါသေးနဲ့ဆိုကောက်ပြီးတော့ဖယ်တယ်အဲ့ဒီမျိုးသားမျိုးမျိုးမှာမင်္ဂလာရှိသွားတာဒီလိုမှမဟုတ်ဘဲနဲ့ခလုတ်တိုက်တာကိုကြောင်းပြီးတော့ငါကန်ပြီးတော့ဆဲနေလို့ရှိရင်လည်းဒီပုဂ္ဂိုလ်ဟာခလုတ်တိုက်တာကိုကြောင်းပြီးအကုသိုလ်တွေတန်းတန်းဖြစ်တော့အမင်္ဂလာဖြစ်သွားတာပဲတဲ့ဒါကြောင့်မို့မင်္ဂလာအမင်္ဂလာဆိုတာဒီပုဂ္ဂိုလ်ရဲ့တန်တန်းမှာကုသိုလ်စိတ်အသင်တန်းတွေဖြစ်ရင်ဒါမင်္ဂလာရှိတာဒီလိုမှမဟုတ်ဘဲနဲ့အာယုန်ဒီဘလောက်လောက်ကောင်းကောင်းအကုသိုလ်တွေဖြစ်ပြီးဆိုရင်ဒီမျိုးသားမျိုးသမီးရဲ့တန်တန်းဒီယောဂီရဲ့တန်တန်းမှာအမင်္ဂလာတွေဖြစ်သွားပြီလို့ဒီလိုယူဆလို့ရပါဘူးမြတ်စွာဘုရားလည်းပဲဒီမရဏတ္တိဘာဝနာကိုတမထန်းသေးသေးတယ်မှာထည့်ပြီးတော့ဟောကြားတယ်။တခါတခါမှလည်းစဉ်းစားကြည့်ပေါ့။အမင်္ဂလာသာဖြစ်ရုံးတုံးတဲ့ရှိရင်မင်္ဂလာမရှိတဲ့တရားတွေမြတ်စွာဘုရားကဘာဖြစ်လို့ဟောကြားပါမလဲ။အဲ့တော့အာလုံးသောတတ္တဝါတွေအကျိုးရှိသူနိဗ္ဗာန်တည်းရောက်စေတတ်လို့ဒီတရားကိုဟောတယ်လို့ဒီလိုသဘောပေါက်ပါ့။အဲ့တော့မြတ်စွာဘုရားကဘယ်လိုဟောတယ်ဆိုတော့မြတ်စွာဘုရားခါတစ်ပါးမှာနာတိကရွာဆိုတဲ့ဆွေတော်မျိုးတို့ရဲ့ရွာအုတ်တိုက်ပြတ်တဲ့ကြောင်းမှာတရင်သုံးတော်မူတဲ့အချိန်မှာယဟန်ဒီကိုဟောကြားတော်မူခဲ့ပါတယ်။ဘလို့ဟောတော်ဆိုလို့ဒီသေခြင်းသဘောတရားနဲ့ဆက်ပြီးတော့ဘလောက်များပွားများကြတယ်ဘလောက်များတတိယကြတယ်လို့ရက်စွာကြတာ။မရဏတတိပိတ်ကဝေဘာဝိတာဘူလီကတာမဟပလာဟောဒီမာနိတန္တာအမတောကရာအမတပရိယောသနာတဲ့။ဘိတ်ကဝေမဘုနိဗ္ဗာန်လူလာမြို့သားမြို့သမီးတို့မရဏတတိသိခြင်းသဘောတရားကိုအောင်မြင်ခြင်းဆိုတဲ့မရဏတတိဘာဝနာကိုဘာဝိတာပုလိကတာကျင့်ပန်များစွာပွားများအတည်ရှိသောမဟာဗလာအင်မတန်အကျိုးတွေကလည်းများလာပါပြီ။မဟာနိတန္တာအကျိုးအာနိသင်တွေကလည်းပြောပြရမကုန်နိုင်လောက်အောင်များပြားလာပါပြီ။အာမတောကရာနိဗ္ဗာန်ရဲ့ထောက်တရားဖြစ်ပါပြီ။အာမတာပရိယောသနာနိဗ္ဗာန်ဟူသောအဆုံးရှိပါပြီ။ဤဤသို့ဘဂဝါသုံးလောကတောတာရှင်တော်မြတ်ဗျာသည်အဝောဇာကရုဏာရှိစွာပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်မြတ်စွာဘုရားကအဲ့ဒီနာတိကာရွာအုတ်တိုက်ပြတ်တဲ့မှာတရင်သုံးလုံးရဟန်းတော်တွေမိန့်တော် ယဟန်တော်ဒီကိုမိန့်တော်မူရဲ့ပဲတရားတော်မှဒီကိုမိန့်တော်မူပြီးသားဖြစ်သွားပါပါမတ်ဖို့နိဗ္ဗာန်လိုလားလူသားလူသမီးတို့တဲ့ယဟန်တို့လေဟောဒီမရဏတတိတည်ခြင်းဆိုတဲ့သဘောတရားကိုလူတိုင်းကလည်းပဲမလို့ခြင်းကြောင့်မလို့ခြင်းပေမဲ့လို့လူတိုင်းတွေ့ဆုံနိုင်တယ်ဟောဒီမရဏတတိတည်ခြင်းကိုအောက်မေ့ခြင်းဆိုရယ်မရဏတတိဘာဝနာကိုပွားများအားထုတ်လို့ရှိရင်မဟာဗလာဟောဒီမဟာနိသန္တာတဲ့အကျိုးတွေကတိတ်ပြီးတော့ကြီးမာတယ်တဲ့ဘလောက်ထိကြီးမာတော့ဆိုတော့အမတောကရအမတပရိယောသနာတဲ့နောက်ဆုံးနိဗ္ဗာန်ကြီးဥပနိဒိယတတိနဲ့ကျေစုပြုနိုင်တယ်တဲ့နိဗ္ဗာန်ကြီးရောက်စေနိုင်တယ်တဲ့ဘာဝေဒါနောတုံမေဘိသဝေမရဏတတိဘိသဝေမဘုနိဗ္ဗာန်လောလလူသားလူသမီးတို့တုံမေသင်တို့သည်မရဏတတိမရဏတတိကိုမရဏတတိတည်ခြင်းတရားကိုဖန်ဖန်အောင်မေ့ခြင်းကိုဘာဝေထာနုပွားများအထောက်ကြပါသလားတဲ့အဲ့ဒီလောက်ကောင်းမြတ်တဲ့မရဏတတိဘာဝနာတရားကိုယဟန်တို့တဲ့သင်တို့အားများအထောက်ကြရလားလို့ယေဇောဘုရားကသူ့ရဲ့ယဟန်ပရိသတ်တမှုရှိတဲ့ပရိသတ်ကြီးကိုမေးတော်မူခဲ့ပါတယ်အဲ့တော့ယဟန်တစ်ပါးကဘယ်လိုလျှောက်တော့ဆိုတော့ယေဇောဘုရားတဲ့ဘုရားတပည့်တော်အထောက်ပါတယ်ဘလို့အောင်းမိတော့ဆိုတော့တပည့်တော်ကတေခြင်းတမောသူတရားကိုအောင်းမိမိပါတယ်ဘလို့လို့ဆိုတော့အဟောဝတဟံရတိန်တိဝံစီဝေယံတဲ့။အိုးငါဟာခောရီတနေ့တညင်းလို့ခေါ်တဲ့24နာရီအတွင်းမှာအသက်မတည်ပဲနဲ့အသက်ရှင်နေခဲ့လို့ရှိရင်ကောင်းပါပဲတဲ့မတည်ခဲ့လို့ရှိရင်အသက်ရှင်နေခဲ့ရင်ကောင်းပါပဲ။ဘာဖြစ်လို့လို့ဆိုတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့အဆုံးအမတွေကိုငါလိုက်နာကျင့်သုံးပြီးတော့မဖို့နိဗ္ဗာန်ရောက်ကြောင်းတရားတွေကိုငါအားထုတ်မယ်ဆိုပြီးတော့ဒီပြီးတော့အဲ့ဒီလိုပွားများပါတယ်တနေ့တညင်ဆိုတဲ့24နာရီတွင်မှာငါမသေးလို့ရှိရင်ကောင်းပါအဲ့ဒီအတွင်းမသေးလို့ရှိရင်အသက်ရှင်နေလို့ရှိရင်ယေရှုဘုရားဟောကြားတဲ့တရားတွေကိုလိုက်နာကျင့်သုံးပြီးတော့မဖို့နိဗ္ဗာန်ရောက်ကြောင်းတရားတွေကိုငါကျူးစာအားထုတ်မယ်ဒီပြီးတော့ငါတည်ခြင်းသဘောတရားကိုအဲ့ဒီလိုသင်ခြင်းပါတယ်ဗျာလို့လျှောက်ဒုတိယယန်ကဘာတက်လျှောက်ကြောင်းဆိုတော့ယေရှုဘုရားတပည့်တော်ကတော့အဟောဝတံဒီဝတံဒီဝယံတပည့်တော်ကတနေ့တည်းမဟုတ်ပါဘူးတဲ့24နာရီမဟုတ်ပါဘူးတနေ့12နာရီလောက်အသက်ရှင်ရရင်ငါကောင်းပါပဲဒီ12နာရီတည်းမှာမသေးဘဲနဲ့အသက်ရှင်နေရလို့ရှိရင်တော့ငါမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတွေနှလုံးသွင်းပြီးတော့မဖို့နိဗ္ဗာန်ရောက်ကြောင်းအကျင့်တတိပဋ္ဌာန်အကျင့်မြတ်တွေကိုငါကျင့်ကြံကြိုးကိုအားထုတ်မယ်လို့တပည့်တော်ကတော့အဲ့ဒီလိုနှလုံးသွင်းပါတယ်မြတ်စွာဘုရားလို့ဒုတိယယန်တော်ကတရက်လို့ခေါ်တဲ့12နာရီတိုင်းမှာမသေးလို့ရှိရင်တော့အားထုတ်မယ်လို့ဒီလိုသင်ခြင်းပါတဲ့ပထမယန်တော်ကတော့တနေ့တညင်းလို့ခေါ်တဲ့24နာရီတိုင်းမှာမသေးလို့ရှိရင်ကောင်းပါပဲဆိုပြီးတော့ဒီလိုသင်ခြင်းအားထုတ်တဲ့နောက်တတိယယန်တော်ကဘာလို့ဆိုတော့ညနေတနေ့ထဝနေ့တည်းတဲ့အဟောဝတ္တံဥပတ္တိဝတ္တံဇီဝေယံတဲ့ငါကတော့အဲ့ဒီလို12နာရီတနေ့မဟုတ်ဘူးတဲ့12နာရီရဲ့တနေ့ရဲ့တဝက်6နာရီလောက်အသက်ရှင်ရရင်ကောင်းပါပဲတဲ့အဲ့ဒီလို6နာရီလောက်အသက်ရှင်လို့ရှိရင်ယေဇောဘုရားဟောကြားခဲ့တဲ့တရားတွေကိုနှလုံးသွင်းပြီးတော့မတ်ဖို့နိဗ္ဗာန်ရောက်ကြောင်းတတိပဋ္ဌာန်တရားအချင်းမြတ်တွေငါကျင့်ကြံကြိုးကိုအားထုတ်မယ်လို့ဘုရားတပည့်တော်ကတော့အဲ့ဒီလိုကြိုးစားအားထုတ်ပါတယ်တတိယယဟန်တော်ကနေ့ရက်ထွက်ဝက်ဖြစ်တဲ့6နာရီလောက်အသက်ရှင်လို့ရှိရင်ကောင်းပါပဲဒီအတွက်မသေးရင်ကောင်းပါပဲလို့တပည့်တော်ကတော့ဒီလိုအားထုတ်ပါတယ်ဒီလိုနှလုံးသွင်းပါတယ်မြတ်စွာဘုရားလို့လျှောက်တယ်ညနေတနေ့ထွက်နေ့ဒီတစ်ချိန်၍စားတဲ့တတုထယဟန်ကဘလို့လျှောက်တော့ဆိုတော့ယေဇောဗျာတဲ့တပည့်တော်ကတော့အဲ့ဒီလောက်ထိမတောင့်တမိပါဘူးယေဇောဗျာတဲ့အဟောဝတံဒီအဟောဝတံတရံတရံဒီဝေယံယတရတရံဧကပိဏ္ဍပတံပုံစာမိတဲ့တပည့်တော်ကတော့ထမင်းတစ်ချိန်စားတာ15မိနစ်လောက်ပေါ့ယေဇောဗျာတဲ့ထမင်းတစ်ခါစားအတွင်းမှာငါမသေးလို့ရှိရင်ကောင်းပါပဲအဲ့ဒီလိုထမင်းတစ်ချိန်စားတဲ့အတွင်းမသေးဘူးဆိုလို့ရှိရင်ငါထမင်းစားရတဲ့ပဲယေဇောဗျာရဲ့အဆုံးအမတွေနှလုံးသွင်းပြီးတော့မဖို့နိဗ္ဗာန်ရောက်ကြောင်းတတိပဋ္ဌာန်အကျင့်မြတ်တွေကိုငါအားထုတ်မယ်ဆိုပြီးတော့တတိတော်ကတော့အဲ့ဒီလိုတလုံးသွင်းပါတယ်မြတ်စွာဘုရားဆိုပြီးတော့အဲ့ဒီသတ္တုထယံကအဲ့ဒီလိုလျှောက်တော့နောက်ပင်စမယံကဘယ်လိုလျှောက်တော့ဆိုတော့တခြင်းရေစားချက်ဝက်စားနေတဲ့အဟောဝတံတရံတရံဒီဝေယံယတံတရံဥပဒပိဏ္ဍပတံပုံစာမိတဲ့မြတ်စွာဘုရားတဲ့တတိတော်ကတော့အဲ့ဒီလိုရှေ့ရယန်းတယ်လောက်ကြည့်အချိန်လေးမအောင်မေ့ပါဘူးတဲ့တတိတော်ကထမင်းစားတာထွက်ဝက်စားတာ ဒီ10မိနစ်9မိနစ်လောက်ကြာရရကြာမှာပေါ့အဲ့ဒီလိုထမင်းတစ်ချိန်စားတဲ့အခါမှာထဝက်အချိန်လောက်တော့အသက်ရှင်ရရင်ကောင်းပါပဲအဲ့ဒီလိုအသက်ရှင်ရလို့ရှိရင်ငါမြတ်စွာဘုရားတရားတော်တွေနှလုံးသွင်းပြီးတော့မဖို့နိဗ္ဗာန်ရောက်ကြောင်းအကျင့်ကြီးကိုကျင့်မယ်လို့တပည့်တော်အဲ့ဒီလိုနှလုံးသွင်းပြီးပါတယ်မြတ်စွာဘုရားဆိုပြီးတော့ပင်စမယန်းတော်ကလျှောက်နောက်သတ္တမမြောက်ယန်းတော်ကဘလို့လျှောက်တယ်ဆိုတော့ဒီလိုထဝက်စားတယ်မဟုတ်ဘူးတဲ့အဟောဝတ္တံဇီဝေယံအဟောဝတ္တံတရံတရံဇီဝေယံယတံတရံသတ္တရောပိစ္ဆာအလောဘိသင်္ခါရိတဝါယေသောအရာမိတဲ့ယေဇောဗျာတဲ့တတိတော်ကတော့အဲ့လောက်ကြည့်မဟုတ်ဘူးတဲ့ဟောဒီသမင်းလုတ်လေးလုတ်ငါးလုတ်တော့စားနေတဲ့အချိန်တွင်မှမသေးလို့ရှိရင်ကောင်းပါပဲအဲ့ဒီလိုလေးငါးလုတ်စားနေတဲ့အချိန်တွင်မသေးလို့ရှိရင်တော့အသက်ရှင်နေခဲ့ရင်တော့ငါယေဇောဗျာရဲ့သုံးမတွေနှလုံးသွင်းပြီးတော့မဖို့နိဗ္ဗာန်ရောက်ကြောင်းတတိပဒံအကျင့်တွေငါကြိုးစားအားထုတ်မယ်လို့တပည့်တော်ကတော့အဲ့ဒီလိုနှလုံးသွင်းပါတယ်မြတ်စွာဘုရားလို့အဲ့ဒီသတ္တမမြောက်ယဟန်တော်ကလေးငါလို့အတွင်းမှာမသိရင်ကောင်းပါပဲသိလဲသိနိုင်တယ်ဒီလေးငါလို့စားနေတဲ့အချိန်မှာမသိရင်တော့ငါယဟန်တရားကိုဒီအတွင်းမှာပဲအားထုတ်မယ်လို့ဒီလိုပွားများတယ်အဲ့တော့နောက်ဆုံးသတ္တမယဟန်တော်ခုနှစ်ပါးမြောက်ယဟန်တော်ကဘယ်လိုလျှောက်လို့တော့အဟောဝတံတရံတရံဇီဝေယံယတံတရံဧကံအာလောကံသင်္ခါရိတဝါဣဇောဟရာမိတဲ့မြတ်စွာဘုရားတဲ့တပည့်တော်ကတော့လေးငါးလုံးကြည့်မျောလင့်ပါဘူးဟောဒီထမင်းလေးတစ်လုံးစားနေတဲ့အချိန်တွင်မှမသေးခဲ့လို့ရှိရင်ငါကောင်းပါပဲဟောဒီထမင်းတစ်လုံးစားနေတဲ့အချိန်တွင်မှပဲမသေးလို့ရှိရင်မြတ်စွာဘုရားရဲ့တရားတော်ကိုနှလုံးသွင်းပြီးတော့ဟောဒီတစ်လုံးစားနေတဲ့အချိန်တွင်မှပဲတတိပဒံတရားတွေရှုမှတ်ပြီးတော့ကိုယ့်ရဲ့လုံးတဲ့လုံးထိုက်တဲ့ကိစ္စတွေကငါပြနိုင်ပါပဲဒီတော့ကတော့အဲ့ဒီတက်လုံစားတဲ့အချိန်တွင်တောင်မှမရဏတတိဘာဝနာ꽈ပါတယ်မြတ်စွာဘုရားလို့လျှောက်နောက်ဆုံးဖြစ်တဲ့စစ်ပါးမြောက်ယဟန်ကြတော့ဘလို့လျှောက်တယ်ဆိုတော့အဟောဝတံတရံတရံဇီဝေယံယတံတရံအတ္တသိတ်တဝါဝါပတ္တသိတ်တာမိပတ္တသိတ်တဝါဝါအတ္တသိတ်တာမိတဲ့တပည့်တော်ကတော့ဒီလိုနှလုံးသွင်းပါတယ်မြတ်စွာဘုရားတဲ့ငါလေးတဲ့အတ္တကိုရှူပြီးတော့ชูไล่ได้เฉยด้วยเนี่ยอัตตเปลี่ยนพี่แล้วทุบไล่ได้ไส้ไล่ได้เฉยด้วยมาดีโลชูชะไอ้ด้วยนี้มาอัตตရှင်แกยังก้าวมาไม่ตื่นยังก้าวมาไอ้ดิโลซุโลเนี่ยดีโลชูชะไอ้ด้วยนี้มาเป็นตริปตันเตียะฤาจูซาอัธุพี่แล้วงาลุบได้ลุบไถ่ได้มรรคนิพพานยောက်จองตริปตันจิตเนี่ยงาจูซาอัธุเหมะโลพระฤาพี่แล้วก็တော့ดีโลနှလုံးသွင်းမိပါတယ်ยัสวาเตียะဆိုတော့ไอ้ดิโลရှင်ฮั้นတော်นี่10ပါးရှိတယ်အဲ့တော့ยัสวาเตียะကဘာမဲ့တော်လို့ဆိုတော့ရှိ၆ပါးပါအပ္ပမတဝိဟရန္တိယဟန်တို့တဲ့သင်တို့ကတယောက်တပုဂ္ဂိုလ်ကတနေ့နဲ့တရက်ဆိုတဲ့24နာရီအသက်ရှင်ရင်ကောင်းပါပဲဒီအတွက်မတည်ရင်ကောင်းပါပဲလို့လုံးသွင်းတယ်ဒုတိယယဟန်တို့ကတနေ့နဲ့12နာရီအတွင်းမှာမတည်လို့ရှိရင်ငါယဟန်တရားတွေကိုအားထုတ်မယ်ဆိုပြီးတော့ဒီလိုနှလုံးသွင်းတယ်တတိယယဟန်တို့ကတော့ဥပတ္တဒီဝတ္တလို့ခေါ်တဲ့နေ့ရက်ထွက်ဝက်6နာရီအင်းလောက်မှာမသေးလို့ရှိရင်တော့ငါအားထုတ်မယ်လို့သိချင်းတရားဟောတရားကိုဒီလိုအောက်မိနေတယ်။ညနေတနေ့ထွက်ဝက်နေသည်တကြိမ်၍စားတဲ့။နံပါတ်၄ရန်တော်ကတော့ငါထမင်းစားနေတဲ့တကြိမ်၍မှာတကြိမ်ထမင်းစားနေတဲ့ဒီနာယူဝက်အချိန်တွင်လောက်မှာမသေးလို့ရှိရင်ဂျဟန်တရားတွေအားထုတ်မယ်လို့ဒီလိုနှလုံးသွင်းတယ်။နောက်နံပါတ်၅ရန်တော်ကတော့ထွက်ဝက်စားတဲ့ဒီထမင်းတစ်ကြိမ်စားတဲ့ထွက်ဝက်ခံ15မိနစ်လောက်အတိုင်းမှာငါမသေးလို့ရှိရင်တော့အားထုတ်မယ်လို့ဒီလိုနှလုံးသွင်းတယ်။နံပါတ်6ယန္တကတော့ထမင်းလုံ4 5လုံးတွင်မှမသေးလို့ရှိရင်တော့ငါယဟန်တရားတွေကိုအားထုတ်မယ်လို့ဒီလိုမရဏတတိကိုပွားများတယ်တဲ့။အဲ့ဒီယဟန်တော်6ပါးဟာတဲ့မြတ်စွာဘုရားကယဟန်တို့တဲ့အဲ့ဒီရှင်း6ပါးဟာအပ္ပမတဝိဟရန္တိတဲ့။သူတို့ကိုသူတို့မြင်မေ့လျော့နေလိုက်တာတဲ့။မမေ့မလျော့နေတဲ့ယဟန်ဒီမဟုတ်ဘူးပမတ္တဝိဟရံဒီတဲ့မေ့မေ့လျော့လျော့နေတဲ့ယဟန်ဒီတဲ့တန်တံမရဏတတိဘာဝင်တိအာတဝနံခရာယာတဲ့မဖို့နိဗ္ဗာန်ရဖို့အတွက်အတောပုံခန်းနဲ့ယဟန်နာဖြစ်ဖို့အတွက်မရဏတတိပွားများလိုက်တာအာမရစရာကောင်းလိုက်တာနှေးလိုက်တာဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီယဟန်6ပါးကိုချီးကျူးတော်မူမူတာရုခေါ်တော်မူမူတဲ့ဘယ်နှစ်ပါးတော့တာရုခေါ်တော်မူလို့ဆိုတော့โอ้งาฮะพอดิทําเมตะลุอตวินซ้าနေတဲ့အချိန်ချင်းမှာမသေးလို့ရှိရင်ဒီဟန်တရားတွေကိုကြိုးစားအားထုတ်မယ်တတိပဒံတရားရှုမှတ်ပွားများမယ်ဒါမှမဟုတ်လည်းပဲအတက်ကလေးရှုလိုက်တဲ့ဆိုင်လိုက်တဲ့အချိန်တွေမှာမသေးလို့ရှိရင်ငါဒီအချိန်လေးအတွင်းကိုပဲကြိုးစားပြီးတော့အားထုတ်မယ်လို့ အဲ့ဒီလိုယဟန်နှစ်ပါးကိုပဲမြတ်စွာဘုရားကအပ္ပမတဝိရဏံဒီနိဗ္ဗာန်ရောက်ဖို့အတွက်ပြင်းပြင်းထန်ထန်ကြိုးစားပြီးတော့မမေ့မလျော့နေတဲ့ယဟန်ဒီတဲ့ဒိဋ္ဌိမရဏတတိဘာဝင်တိအတဝနာရာရာတဲ့အတဝနာအတဝလေးပါးတရားတို့ဤခုံရာခယံကုံရာဖြစ်တဲ့ခယယကုံရာဖြစ်တဲ့ရတ္တဘုဇုငါဒိဋ္ဌိမြင်းမြင်းဆန်းဆန်းထက်ထက်နဲ့နဲ့မရဏတတိမရဏတတိကိုဘာဝင်ဒီပွားများကြပါပေကုန်၏ဤဒီလိုဘဂဝါသုံးလောကထုတ္တရှင်တို့မြတ်ဗျာတိအဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့မြတ်စွာဘုရားကဒီရှင်း၆ပါးကိုမေ့မေ့လျော့လျော့မတ်ဖို့နေမှအတွက်မေ့မေ့လျော့လျော့အားထုတ်နေတဲ့ပုဂ္ဂိုလ်တွေတဲ့နောက်ဆုံး၅ပါးကတော့မမေ့မလျော့အားထုတ်တဲ့ပုဂ္ဂိုလ်တွေဆိုပြီးတော့ရှင်း၆ပါးကိုမြတ်စွာဘုရားကတာတိခေါ်တော်မူပဲနဲ့နောက်ဆုံး၅ပါးကိုပဲတာတိခေါ်တော်မူခဲ့ပါလေ။အဲ့တော့ယနေ့တရားရှိမှတ်နေတဲ့ယောဂီသူတို့စဉ်ဒီစဉ်းစားကြည့်ပါ့။ယနေ့ခေတ်မှာကမိမိတို့မှာတည်ခြင်းသဘောတရားတဏီကုံလိုလည်းပဲသတိမရကြဘူး။တချို့လည်းပဲတပတ်ကုံလိုတလကုံလိုလည်းပဲတည်ခြင်းသဘောတရားကိုသတိမရကြဘူး။မြတ်စွာဘုရားကဒီထမင်းစားနေတဲ့၄ငါးလုံးတို့မသိလို့ရှင်ကောင်းပါပဲပေးနိုင်တယ်လို့ဒီလောက်မရဏတတိပွားများတဲ့ပုဂ္ဂိုလ်တောင်မှပမတ်တဝိဟရဏီတဲ့မဖို့နိဗ္ဗာန်ရဖို့ကြိုးစားအထောက်တဲ့နေရာမှာတိတ်ပြီးတော့မေ့လျော့လျော့နဲ့ဖြေလွန်းနေဆိုပြီးတော့မြတ်စွာဘုရားကအကြည့်တင်တော်မူခဲ့ပါတယ်။အဲ့ဒါကြောင့်မို့လို့မြတ်စွာဘုရားကမရဏတတိဘာဝနာကိုတိတ်ပြီးတော့ပွားများစေခြင်းနဲ့ဒါကြောင့်မို့ဒီရှင်း၆ပါးကိုမေ့လျော့တဲ့ဉာဏ်နောက်၅ပါးကိုမေ့လျော့တဲ့ဉာဏ်ဖြစ်ဖြစ်ကဲအားလုံးလည်းဆောင်းပုံလေးလိုက်ဆိုကြည့်လိုက်ညနေတနေ့ထဝနေ့ဒီတကြိမ်ွေစာထဝက်စာနေလေးငါလုံးတွင်မသေးလျင်မူ6ရောက်သူမိသူဟောထားတလုံးစာတွင်ရှူဆိုင်တွင်မှာမတိပါမူမြတ်စွာဘုရားဟောတရားကိုအာထုတ်အံ့သူနှစ်ယောက်သူသာအပူထက်စွာပွားတည်းကဲတစ်ခေါက်လောက်လိုက်ဆိုညင်းနေတည်းနေထဝနေဒီတကြိမ်ွေစာထဝက်စာနေလေးငါလုံးတွင်မသေးလျင်မူ6ရောက်သူကိုမိသူဟောထားတလုံးစာတွင်ရှူဆိုင်တွင်မှမသေးပါမူမြတ်စွာဘုရားဟောတရားကိုအာထုတ်အံ့ဟုနှစ်ယောက်သူသာအပူထက်စွာပွားတည်းအဲ့ဒါကြောင့်မို့ရှင်းချောက်ရောက်ကိုမြတ်စွာဘုရားကမေ့မေ့လျော့လျော့နဲ့ဖြည်းဖြည်းလေးပွားများနေတဲ့ပုံကိုယ်တွေတဲ့နောက်ဆုံးတလုံးစားတဲ့အတွင်းတို့မဟုတ်ရှူဆိုင်နေတဲ့အတွင်းမှာမတည်လို့ရှိရင်တော့မြတ်စွာဘုရားဟောကြားတဲ့တရားတော်တွေကိုနှလုံးသွင်းပြီးတော့နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တိပ္ပံတရားတွေကိုကြိုးစားအားထုတ်မယ်လို့အဲ့ဒီလိုအားထုတ်တဲ့ပုံကိုယ်ကသာအခုတည်းပြင်းကြိုးကြိုးစားစားနဲ့ထက်ထက်မြက်မြက်အားထုတ်တဲ့ပုံကိုယ်တွေလို့မြတ်စွာဘုရားကအဲ့ဒီနောက်ဆုံးတစ်ယောက်ကိုပဲချီးကျူးတော်မူပြီးတော့ရှေ့ဆုံး6ယောက်ပုံကိုယ်တွေကိုပမတ်တာမိမိလျော့လျော့နေကြတဲ့ပုံကိုယ်တွေဒီလိုပြစ်တင်တော်မူခဲ့ပါတယ်။ဒါကြောင့်မြတ်စွာဘုရားရဲ့အလိုကြောင့်ဒီတည်ခြင်းသဘောတရားသူ့အတက်ကလေးရှူတာနဲ့ဆိုက်တန်နဲ့ရက်သွားရင်တည်တယ်ဆိုတာဖြစ်ပေါ်လာတာလားတချို့မှဆိုလို့ရှိရင်လည်းပဲထမင်းစားနေတဲ့အချိန်အတွင်းနင်းလို့စသည်ဖြင့်ရေတောက်နေတဲ့အချိန်အတွင်းမှာဒီရေတောက်ရင်းနဲ့ပဲနင်းပြီးတော့ဆုံးသွားတဲ့ပုံစံရှိတဲ့အတွက်ဒီအတွင်းမသေးလို့ရှိရင်တော့ငါဟာမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားတော်တွေကိုလည်းပဲနှလုံးသွင်းမယ်နှလုံးသွင်းပြီးတော့မိမိသိတဲ့အတိုင်းတင့်တယ်ကျုပ်ကိုအားထုတ်မယ်လို့အဲ့ဒီလိုနှလုံးသွင်းမှမိမိတို့ကမြတ်စွာဘုရားသာသာပေါ်တဲ့ပုဂ္ဂိုလ်ကြီးအစဉ်တန်းရောက်နိုင်တယ်ဒါကြောင့်မို့မြတ်စွာဘုရားကသေခြင်းသဘောတရားကိုသိပြီးတော့ပွားများစေခြင်းနဲ့မရဏတတိဘိကဝေဘာဝိတာဘူလီကတာမဟာဖလာဟောတိမာနိတံသာအမတောကရာအမတပရိယောသနာတဲ့ ဘိကဝေမဘုနိဗ္ဗံလိုလာမြူတာမြူသမီးတို့မရဏတတိသိခြင်းသဘောတရားကိုအောင်မြင်မှုဆိုတဲ့မရဏတတိဘာဝနာကိုဘာဝိတာပုရိကတာချိန်ပံများစွာကြိုးစားအထောက်တည်ရှိသောမဘလဟောတိအမတမအကျိုးကြီးမှာပါ၏မာနိတံသာအကျိုးအနိသင်တွေကလည်းပြောပြရမကုန်နိုင်လောက်အောင်များပြားလာပါ၏အမတောကရာနိဗ္ဗာန်ရဲ့တရားဖြစ်ပါ၏အမတပရိယောသနာနိဗ္ဗာန်လည်းဆုံးရှိပါ၏နိဗ္ဗာန်သို့ရောက်စေနိုင်ပါ၏ဣတိသောဘဂဝါသံဃောကတုဒ္ဓရှင်တော်မြတ်ဗျာတိသဝောသာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါ၏တည်းအဲ့တော့မြတ်စွာဘုရားလည်းမရဏတတိဘာဝနာပွားများကိုတိတ်တိုက်တုံးနေဆိုတာဒါမင်္ဂလာရှိလို့ကုသိုလ်တရားတွေဖြည့်ပြီးတော့အကုသိုလ်တရားတွေပယ်ဖို့ဒါမှမဟုတ်လည်းပဲနိဗ္ဗာန်ကိုရောက်စေနိုင်လို့ပွားများခိုင်းနေဆိုတာတကယ်တည်းယောဂီပုဂ္ဂိုလ်ဆွဲဆွဲမြင်မြင်မှတ်ပြီးတော့မိမိတို့နေ့စဉ်နေ့စဉ်တတိယတဲ့အချိန်မှာသိခြင်းသဘောတရားလေးတွေအောင်မြင်လို့ရှိရင်တရားအထုတ်မှုတွေလည်းပို့ပြီးတော့ဆန္ဒတွေပြင်းပြီးတော့ပို့ပြီးတော့အထုတ်ဖြစ်ပါတယ်ဒီလိုမှမဟုတ်ဘူးဆိုရင်ဩငါတို့နောက်နှစ်မှအထုတ်တော့မယ်နောက်လာမှာအထုတ်တော့မယ်ဆိုပြီးတော့ကိုကိုကိုမသေးတော့မယ်ပုံကြီးနဲ့တရားအထုတ်ကိုဝေးတတ်တယ်။ဒါကြောင့်မို့သေခြင်းသဘောတရားကိုမြတ်စွာဘုရားကလင်းလင်းလင်းနဲ့ထက်ထက်မြက်မြက်ဒီတလုံစားတဲ့ရှူဆိုင်တွင်းလေးမှာမသေးရင်တောင်မှငါဟာကြိုးစားအထုတ်မယ်ဆိုတဲ့စိတ်နဲ့ကြိုးစားပွားများပါလို့မြတ်စွာဘုရားကဟောဒီဒေသနာတော်အရတခါတခါမှတိုက်တွန်းမိတာဖြစ်ပါတယ်။အဲ့တော့ဗရဏတတိဘာဝနာပွားတော့ဘာကြိုးစားပါလဲရှင်ဘုရားဆိုတော့မြတ်စွာဘုရားကတနည်းအားမဟောကြတာမျိုးသားမျိုးသမီးတို့တဲ့အဲ့ဒီတေခြင်းသဘောတရားကိုမဆင်မကျင်တဲ့တေခြင်းသဘောတရားကိုမေ့ရှင်ဟန်ဆောင်နေတဲ့မျိုးသားမျိုးသမီးတွေရှိတယ်တဲ့အဲ့ဒီတေခြင်းသဘောတရားတွေကိုမေ့ရှင်ဟန်ဆောင်နေတဲ့မသိခြင်းဟန်ဆောင်နေတဲ့မျိုးသားမျိုးသမီးတွေကဘာဖြစ်တော့လဲပစ္စည်းမေကာလီပစ္စည်းမေကာလီတန်တတန်တိမဟာရဝံရဝန္တာကာလန္တရုန်ီတဲ့အဲ့ဒီမျိုးသားမျိုးသမီးတွေကဘာနဲ့ဥပမာတူတော့ဆိုတော့မွေဆိုးတကောင်အင်မတန်မှအစိတ်ပြင်းထန်တဲ့မွေဆိုးတကောင်ကိုတွေ့တဲ့အခါမှာလက်ထဲမှာလက်နဲ့မရှိတဲ့ယောက်ျားတစ်ယောက်ကမွေဆိုးကြီးကိုကြည့်ပြီးတော့ကြောက်အားလန်းလန်းနဲ့မွေကြီးနဲ့ထပြီးတော့ပို့ပြီးတော့ခေါင်းချောင်းချဖြစ်တယ်လို့ပဲတဲ့ဟောဒီတေခြင်းသဘောတရားကိုအမြဲတမ်းပဲပွားများအားထုတ်ခြင်းမရှိဘဲနဲ့တေခြင်းသဘောတရားကိုမေ့ကျင်ဟန်ဆောင်မသိဟန်ဆောင်တဲ့မြူတန်မြူသမီးတွေကတေခါနည်းကြဘာဖြစ်တော့ဆိုတော့ထိတ်ထိတ်လန့်လန့်နေနဲ့တေကြရတယ်တဲ့ဘုသူကဲပါဘဝကဲပါဘယ်ဆရာကိုပေါ်ပြီးပါစသည်ဖြင့်ဖြည်းဖြည်းချင်းပေါက်တွေပြန်ပြီးတော့ဗဇက်ကလည်းပဲရောင်ချမ်းပြီးတော့ပေါ်ပြီးတော့နောက်ဆုံးမှမတတ်မတားနဲ့တေတတ်ကြရရတယ်မွေဆိုးမွေဟောက်တွေကိုမြင်တဲ့အခါမှာလက်ထဲမှာဘာလက်နဲ့မှမရှိတဲ့မြူတန်မြူသမီးဟာကြောက်အောင်လည်းဖြစ်တယ်လို့ပဲမရဏတတိဘာဝနာကိုမပွားများဘူးဆိုရင်တေကာနည်းတွေကြောက်နေဖြစ်တဲ့တဲ့အဲ့တော့ကြောင်းကြောင်းအချင်းဘာဖြစ်လို့ဆိုတော့ဒီမရဏတတိဘာဝနာကိုပွားများနေတဲ့လူတန်းမျိုးသမီးကြတော့ဘာဖြစ်တော့ဆိုတော့တေကာနည်းကလည်းကမှာဩအလုံးတတဝါတွေတေကြရတဲ့သဘောရှိတယ်ပျက်စီးခြင်းသဘောရှိတဲ့သင်္ခါရတွေအလုံးချင်းချင်းတော့ပျက်စီးကြတယ်လို့ပဲတက်ရှိတတဝါတွေထဲမှာနောက်ဆုံးဘုရားရှင်ကိုရောမြတ်တော်မှာပြိဋိဘံစံညာသေးတာပဲအလုံးတတဝါတွေတေကြရတယ်အဲ့တော့မသေးမီမှာငါတို့ကကုသိုလ်ပြုမှာတော်မယ်ကုသိုလ်ကိုပြုဖို့ငါတို့အရေးပဲသူတွေးပြီးတော့တေခြင်းသဘောတရားကိုအောက်နေပြီးတော့ကုသိုလ်တွေပဲလုပ်ခဲ့တယ်အဲ့ဒီလူသားသမီးကြတော့ငွေစိုးငွေဟောက်တွေကိုတွေးတဲ့အခါမှာလက်ထဲမှာဒုတ်တနဲ့တွေပါနေရှိတဲ့လူသားသမီးကငွေတွေးတဲ့အခါမှာငွေကိုဒုတ်နဲ့ဖယ်ရှားပြီးမကြောက်မရွံ့ဖြစ်သွားတယ်လို့ပဲတေကာနီမှာတတိရှိရှိရဲရဲဝုန်းဝုန်းနဲ့တည်ရဲတယ်တဲ့မြတ်စွာဘုရားကအဲ့ဒီလိုအကျိုးဖြစ်ဖြစ်ဒါကြောင့်မရဏတတိကိုသိပြီးတော့ပွားများတဲ့တရားလို့မြတ်စွာဘုရားရှင်ရဲ့လိုကြမှတ်ရပါပါကဲအားလုံးနဲ့လိုက်ဆိုလိုက်ပြူခြင်းမမြဲโอจินเยอีแกต้องกอกหลอกซูจีဒါသရာတဘောလေးကိုဆင်ကျင်တာပေါ့။နောက်ဗျာဒီတဘောနာခြင်းတဘောမိမိတို့မှကျမ်းမာရေးတွေကတခါတည်းအနာရရှိယောဂါတွေတခါတည်းအာဂန္တုကဖြစ်တဲ့ခိတ္တကနာရောက်လာတဲ့ယောဂါတွေရှိနေတယ်။အဲ့တော့ဆင်ကျင်ပေးရမယ်အလုံးလိုက်လိုက်။ตาခြင်းမမြဲနာခြင်းမြဲဤตาခြင်းမမြဲနာခြင်းမြဲဤကဲဆိုကြည့်လိုက် နောက်ပြီးတော့မိမိတို့ရဲ့ပတ်ဝန်းကျင်မှာမိမိတို့ရဲ့အိမ်ဒီမှာမတည်ဘူးတဲ့ပုံစံဆိုတာမရှိပါဘူးမတည်ဘူးတဲ့ရွာဆိုတာလည်းပဲမရှိဘူးမတည်ဘူးတဲ့မြို့လည်းပဲမရှိဘူးမတည်ဘူးတဲ့နေရာဌာနဆိုတာလည်းပဲမရှိဘူးကာမရူပအရူပတဲ့ဘဝသုံးပါးထဲမှာပဋိသင်္ဍေတည်ပြီးတော့ဖြစ်လာပြီးဆိုရင်အလုံးစုံတတ္တဝါတွေတည်ကြရတယ်အဲ့ဒီသဘောလေးကိုလည်းပဲမကြမကြချင်းချင်းပေးရတယ်ဒါမှမိမိတို့တရားအထုတ်ခြင်းစိတ်တွေပေါက်လာတာဒါမှလည်းပဲရက်ရွှေနေရွှေနဲ့ဖြစ်နေတဲ့အားတွေခုချက်ချင်းလုံးချင်းတွေပေါက်လာတယ်အာလုံးလိုက်နေခြင်းမမြဲတည်ခြင်းမြဲဤနေခြင်းမမြဲတည်ခြင်းမြဲဤကဲ3ပေါက်လောက်ဆိုအဲ့ဒီလိုပွားများတဲ့အခါကျဘာဖြစ်လို့ဆိုကိုယ့်ရဲ့တဏ္ဍာမှာတည်ခြင်းသဘောတရားထူတာကွေတော်လက်မဆန့်ခင်ဆန့်တော်လက်မကွေခင်မှာဖြစ်နိုင်တယ်။နောက်ပြီးတော့အတက်လေးရှူနေတဲ့ဆိုင်နေတဲ့အချိန်တွေမှာလည်းဝုန်းကနေတည်နိုင်တယ်။နောက်ပြီးတော့ထမင်းစားနေတဲ့အချိန်တလုံးတွင်းမှာလည်းပဲတည်နိုင်တယ်လို့မိမိစိတ်ထဲမှာသိလာတဲ့အခါမှာကောင်းသူကောင်းလေးလုပ်တဲ့အခါမှာဒါနပြုမယ်ဆိုရင်လည်းချက်ချင်းပြုခြင်းစိတ်တွေပေါက်လာတယ်။နေရှိရဲ့ရွှေတွေမလုံတော့ဘူး။တရားထုတ်တော့မယ်ဆိုလို့ရှိရင်လည်းနေရှိရဲ့ရွှေတွေနောက်နေ့မှထုတ်မယ်။နောက်လာမှထုတ်မယ်ဘယ်ချိန်မှထုတ်မယ်စသည်ဖြင့်မိမိတို့ရဲ့စိတ်ထဲမှာဒီတည်ခြင်းသဘောတရားတွေကိုမြင်လာပြီးဆိုရင်ကုသိုလ်တွေချက်ချင်းလုပ်ခြင်းစိတ်တွေပေါက်လာတယ်။ဒါမရဏတတိဘာဝနာရဲ့အကျိုးပါပဲ။ကုသိုလ်တွေကိုချက်ချင်းပဲထထားပြီးတော့ဒါနပဲလုပ်တရာသွား၄ပါးကုတာဆက်ရရှာခန္ဓာယထာတန္တရာတော၄ပါးကုတာဆက်ရရှာကဲ၃ခေါက်လောက်ဆိုကြည့်မိမိတို့ယထာတွေဘာတွေနဲ့ခင်းသွားတဲ့အခါမှာမန္တလေးကနေပြီးတော့ရန်ကုန်ကိုသွားတဲ့အခါမှာပထမသာသီဘုရားအဲ့ဒီနောက်ပြင်မနာအဲ့ဒီနောက်တောင်းဒီဘုရားတွေကိုဖြတ်ကျော်ပြီးတော့နောက်ဆုံးမှာရန်ကုန်ဘုရားကြီးဆက်ရတခါရန်ကုန်ကနေပြီးတော့မန္တလေးလာတဲ့အခါမှာလည်းပဲတောင်းပြင်မနာသာသီတွေကျော်ဖြတ်ပြီးတော့နောက်ဆုံးမန္တလေးဘုရားဆက်ရတယ်လို့ပဲဒီယထာကြီးကမိမိရဲ့ဒီသူ့ရဲ့ယထာအိမ်ခန္ဓာအိမ်ကြီးမပြည့်စုံတဲ့မြတ်ဆက်ရင်ချင်းကြီးမချို့ရင်းတဲ့မြတ်ရန်ကုန်နဲ့မန္တလေးအစုံအစံသွားလာပြီးတော့နေတယ်လို့ပဲမိမိတို့ရဲ့ရူပခန္ဓာဝေဒနာခန္ဓာသင်္ညက်ခန္ဓာသင်္ခါရခန္ဓာဝิญญาณခန္ဓာဆိုတဲ့ခန္ဓာ၅ပါးစုပေါင်းထားတဲ့မိမိတို့လူလို့သမုတ်ထားတဲ့ဟောဒီခန္ဓာပရိစ္ဆေလို့သမုတ်နဲ့လို့သမုတ်ဉာဏ်မာလို့သမုတ်ထားတဲ့ခန္ဓာယထာကြီးရလည်းပဲဟုတ်ပြီဘုရားလေးပါးကိုအမြဲတမ်းဆိုက်ဆိုက်ကြည့်လို့သွားရတယ်တဲ့အဲ့တော့ရန်ကုန်မန္တလေးယထာသွားတဲ့အခါမှာဂျာဘုရားတွေဖြတ်ပြီးတော့နောက်ဆုံးမှာမန္တလေးကထွက်လို့ရှိရင်ရန်ကုန်ဘုရားရန်ကုန်ကနေပြီးတော့စထွက်လို့ရှိရင်မန္တလေးဘုရားကိုဆိုက်ရတယ်လို့ပဲတဲ့ခန္ဓာကိုယ်ကြီးကလည်းပဲသူအမြဲဆိုက်တဲ့ဘုရားတွေရှိနေတယ်ကဲအဲ့ဘုရားတွေကိုလိုက်ဆိုလိုက်ဇာတိမထွက်ဇရာဆက်နာကျက်မရဏလေးဘုရားသာတိမထွက်စရာဆက်နာကျက်မရဏလေးဘုရားကဲဆိုကြည်မိမိတို့အမိဝမ်းမှာပဋိပန္နေနေပြီဆိုတာအဲ့ဒါဇာတိဘူတာကြီးရဲ့အစပြီးတော့ထွက်ခဲ့တယ်။ဇာတိဘူတာလည်းပဲတုတ်တန်နေနဲ့ပြောရင်အဘိဓမ္မာနေနဲ့မဟုတ်ဘူးနဲ့တုတ်တန်နေနဲ့ပြောရင်အမိဝမ်းကောင်းတဲ့မှာခြေလက်ညောင်းပြီးတော့ပေါင်းနေရတယ်။အထက်မှာအစာအိမ်လေးဖြစ်အောက်မှာအစာဟောင်းပေါ်မှာနေဒီမီးလောင်ထားတဲ့တင့်ငုတ်တို့ပေါ်မှာမြောက်ဘူးလေးကုတ်နေတယ်လို့ပဲအမိဝဲအမိရဲ့ကြောကိုမျက်နာမူပြီးတော့လူလေးနှချောင်းကိုမေးလေးတင်ပြီးတော့ကုတ်ကုတ်လေးနေခဲ့ရတဲ့ခြင်းဟာခုချိန်မှာပြန်တွေးပြီးတော့တတိယလို့ရှိရင်နောက်ဘဝလူချမ်းသာနဲ့ချမ်းသာတွေဖြစ်ပြရသည်ဆိုတာသူတောင်းချင်မှတော့မဟုတ်ပါဘူးအဲ့ဒီလောက်ချင်းချင်းရဲ့ရဲ့နေခဲ့ရပါဒါမြင်လာတဲ့ပဋိပန္နေနေရာချင်းပြောတာပါအဲ့ဒီလိုမြင်လာတဲ့ပဋိပန္နေနေရာချင်းဘုရားကနေထွက်လာတဲ့အခါမှာယခုမိမိတို့အသက်ကလေးတွေရောက်လာတဲ့အခါမှာဇာတိမထွက်သရာဆက်တဲ့သရာဘုရားကြီးဆက်သွားနေတယ် မိမိတို့ငငယ်ရွယ်ရွယ်နဲ့ယခုအချိန်မှာပြန်ပြီးတော့တိုင်းရှင်းရှင်းရုပ်တွေဘာတွေဓာတ်ပုံရိုက်တိုင်းသိချင်ချင်အမှန်တော့ရုပ်နဲ့သဘောတရားဆိုတာမြင့်ရည်ကိုနှစ်ခါချိုးလို့မရဘူးလို့ဆိုတယ်လို့ပါပဲမြင့်ရည်ကဒီနေရာမှာချိုးလိုက်တဲ့အချိန်တော့ချက်ဒီနေရာမှာမရှိတော့အဲ့ဒီနေရာမှာစားဝင်ရောက်လာတယ်လို့ပဲခန္ဓာကိုယ်ကလည်းပဲလက်ဖြောက်တစ်ချက်ပြီးမှစိတ်တရားတွေဆိုလို့ရှိရင်နံတရားတွေကတည်းကတသိန်းလောက်ဖြစ်ပြနေတယ်ရုပ်ဆိုလို့ရှိရင်လည်းပဲသူ့ရဲ့မိနစ်မလဲစက္ကန့်မလဲတစ်ဖြည်းဖြည်းဖြစ်နေတာအဟောင်းဟောင်းတွေကဖြစ်ပြအဲ့ဒီနေရာအတိတ်တွေစားထားအတက်30ရွယ်ပြည့်လောက်ဆောင်လို့ရှိရင်ဖြစ်တဲ့ရုပ်တွေကများပြတဲ့ရုပ်တွေကလဲတော့တန်မာထွားချင်းလာကြတာအတက်ကလေး40ကျော်တဲ့အခါကျတော့ပြတဲ့ရုပ်တွေကများဖြစ်တဲ့ရုပ်တွေကနေတော့တဖြည်းဖြည်းပိုးစားလာကြတယ်ဒါတွေကိုတတိဓာတ်တရားတတိတရားနဲ့မကြည့်လို့ရှိရင်မမြင်ဘူးတဲ့ဒီခန္ဓာယထာကြီးကပိုးချင်းတရားကြီးကိုရွေ့ရွေ့ရွေ့ရွေ့နဲ့သွားနေတာတဲ့ဒါပေမဲ့လူတွေကတော့တဲ့ပုပ်ပုပ်ပုပ်အိုနေတာကိုမသိဟန်ဆောင်ကြတဲ့တနခါလေးပန်းပန်းအဝစားတွေတို့တချို့လည်းပဲမျက်နှာတွေပါရင်ပြင်ပြီးတော့ဇပင်းနဲ့ဆိုးတွေဇပင်းနဲ့တဲ့ဆေးတွေဆိုးပြီးတော့မိမိတို့သရတရားကိုမေ့ချင်အောင်မသိဟန်ကဆောင်နေကြတယ်ဒါပေမဲ့လို့သရတရားကဒီဘူတာကြီးကတော့လူတိုင်းတည်းဖြစ်ရတာဒါရင်မဲလားဆိုတော့မဟုတ်ဘူးတဲ့ဓာရီဘူတာကြီးလည်းပဲရောက်တယ်ဓာရီဘူတာကအသက်ရွယ်မရွေးပါဘူးတချို့သက်ကလေးတွေငငယ်ရွယ်ရွယ်နဲ့အိယာတွေမှာလဲနေတာဖြာရိဘုရားနာရဘုရားကြီးရောက်နေကြတယ်တချို့လည်းပဲအသက်ကြီးလာတဲ့အခါမှာတရားထိုင်ရတဲ့အခါကဘူးမထိုင်နိုင်နဲ့တချို့ဆိုနာရရှင်ယောဂကြီးတွေနဲ့တည့်ပြီးတော့သိစင်းရကြတယ်အဲ့ဒါဖြာရိဘုရားနောက်ဆုံးဘယ်ဘုရားကြီးရောက်လဲနောက်ဆုံးဘုရားမရဏဘုရားသိခြင်းသဘောတရားကြီးတရွေ့ရွေ့နဲ့တူတူငါငါပြေးနေကြရတဲ့ပုံပေါ်တည်းတဲ့အဲ့တော့သိပြီးတော့ပြီးပြီလားဆိုတော့မဟုတ်သေးဘူးနောက်ဘဝမှာတက္ကပတိတန်တွေနေယဟန္တာမဖြစ်မရှိအရဟတမတ်ကိုယ်နဲ့နိဗ္ဗာန်ကိုမပြုမချင်းဒီတရားတွေကတွေးဆုံနေရမယ့်တရားတွေတဲ့ခန္ဓာယထာကြီးကအိုနာတိတဲ့ဘုရားရှင်ကြီးကိုမြဲမပြတ်ဖြတ်နေကြတယ်။နောက်ဆုံးခွေလေးဖြစ်လေခွေဖြစ်လည်းပဲဒီတိုင်းပဲပဋိသင်္ဍီနေတယ်အိုရဲနာရဲတည်တယ်။နွားဖြစ်လည်းပဲဒီတိုင်းနတ်ဖြစ်လည်းပဲဒီတိုင်း32ဘုံကြီးကမလွတ်မချင်းဟောဒီခန္ဓာယထာကြီးကအိုနာတိဆိုတဲ့ဘုရားရှင်ကိုဖြတ်ဖြတ်ပြီးတော့အမြဲတမ်းသွားနေရတယ်တဲ့။ပကတိယထာရယထာခန္ဓာအင်းကြီးပြက်သွားတဲ့အခါမှာငြိမ့်သွားပြီပဲလို့ဟောဒီခန္ဓာယထာကတော့ဒီဘဝပြီးလည်းပဲနောက်ဘဝနိဗ္ဗာန်မရောက်ချင်းဆက်ပြီးတော့သွားနေရတယ်။ဟာရီလို့ဒီလိုသင်ခြင်းလို့ရှိရင်လည်းပဲမရဏတတိဘာဝနာဖြစ်ပါတယ်။သိခြင်းသဘောတရားကိုအောက်မေ့နိုင်ပါတယ်။အဲ့တော့ရေးကြည့်တာဘာလို့ဆိုတော့တူတူငါငါနေတဲ့အခါမှာရေးကြည့်တာဘာလို့ဆိုတော့အလုံးလိုက်ချိုးငိမ်ကောင်းမြတ်ရိတ်ခါတဲ့အထက်ထက်သာဆွဲတင်ပါချိုးငိမ်ကောင်းမြတ်ရိတ်ခါတဲ့အထက်ထက်သာဆွဲတင်ပါကဲဆိုကြည့်ခီးသွားတဲ့မျိုးသားသမီးတွေကမိမိတို့အတွက်လမ်းမရိတ်ခါတွေဒါမှမဟုတ်လည်းပဲငွေတွေစုပြီးတော့သွားရတယ်အဲ့ဒီလိုရိတ်ခါတက်တဲ့ငွေတွေပါလို့ရှိရင်လမ်းမှာမျက်နှာမငယ်ပဲနဲ့လိုရာတန်ချိုးချုံမမောရောက်တော့ပဲမိမိတို့ရဲ့ခန္ဓာရထားထဲမှာတက်ရှင်နေနေတွင်မှာဒါနာရိတ်ခါတွေသီလရိတ်ခါတွေဘာဝနာရိတ်ခါတွေကိုဆွဲတင်ပါတဲ့အဲ့ဒါဆိုနောက်ဆုံးနိဗ္ဗာန်ဖြစ်ရောက်နိုင်တယ်တဲ့အဲ့တော့ဒီဒါနသီလဘာဝနာတွေကိုကြိုးစားပြီးတော့ဆွဲတယ်မှာဒါနပါလို့ရှိရင်လည်းတန်ត្រာမှာပစ္စည်းဥစ္စာထိုက်လျောက်ရှိပြီးတော့သူများနည်းတူဒါနပြုနိုင်တယ်သီလဆောက်တည်နိုင်တယ်ဘာဝနာပွားများနိုင်တယ်ဒါနရိတ်ခါနေခဲ့ပြီးဆိုရင်သိပြီးတော့ဆင်းရဲတော့တနေ့လုံးမှာတနေ့စားတော့ဒါနလည်းမပြုနိုင်သူများတွေသီလဆောက်တည်လို့မဆောက်တည်နိုင်တရားလည်းပဲအားမထုတ်နိုင်ဒီလိုဖြစ်တတ်တယ်သီလဆိုတဲ့ရိတ်ခါနေလို့ရှိရင်နာယောဂတွေများပြီးတော့လှုပ်ဆင်ရအောင်လှုပ်ဖြစ်ဖြစ်ဘာဝနာတရားဆိုတဲ့ရိတ်ခါတွေနေပြီးဆိုရင်အသိဉာဏ်တွေသိခေါင်းပါပြီးတော့ဘွဲတီတီတို့ရကြကြမယ်ကုသိုလ်အကုသိုလ်မှမသိဘူးတချို့ပညာတတ်တွေဘွဲတီတီတွေရပြီးတော့အကုသိုလ်လုပ်နေတဲ့ကြီးပွားနေတဲ့ပုဂ္ဂိုလ်တွေကဒါတွေကပညာမဲ့လူတန်းစားတွေတဲ့ဒါကြောင့်ဘာဝနာဒါနသီလဘာဝနာဆိုတဲ့ချိုးချင်းကောင်းမြတ်တဲ့ရိက္ခာတတ်တွေကိုထုတ်တယ်မှတန္တရာမဆုံးသေးဘူးဆိုရင်တန္တရာထဲမှာမျက်နှာမငယ်ပဲနဲ့နိဗ္ဗာန်တည်းတက်နှံ့နိုင်တယ်တဲ့အဲ့တော့ဘာတွေကိုမယူမိစေနဲ့လဲဆိုတော့အာလုံးလိုက်ဆိုလိုက်ခါစိတ်ပါမြာရိက္ခာဝေးစွာရှောင်လွှဲဖဲလိုက်ပါခါစိတ်ပါမြာရိတ်ခါဝေးစွာရှောင်လွှဲဖဲလိုက်ပါကဲဆိုကြည့်ခါစိတ်ပါမြာရိတ်ခါဝေးစွာရှောင်လွှဲဖဲလိုက်ပါ တော့ဒီခန္ဓာယထာယိတံ္ဍရာရဲ့သွားနေတဲ့ခါမှာအစိတ်ဓာတ်တွေပါတဲ့ဒိဋ္ဌိခက်တွေကိုအတင်မြင့်ကြည့်ကြသေးတယ်တချို့သာဝတိရဲ့အတွက်ပါဏာတိပါတာဆိုတဲ့သုဘတ္တိတက်ပြီးတော့တက်မွေးကြတာအင်မတန်မှအစိတ်ဓာတ်ပြင်းတဲ့ဒိဋ္ဌိတက်တွေကိုတင်နေကြတာတချို့လည်းပဲသာမွေးမှုမညာကြီးမှုနဲ့မလုပ်ကြတော့ဆိုတော့ဒီဒီပါတွေလိန်ရောက်ပြီးတော့မူတာဝါဒတွေအရိဏာဒါနသူတပ္ပတိကိုချိန်ဝင်နေပါရည်နဲ့မုံမတရားခိုးကြကာမေတုမိတ္တသာရကိုယ့်ရဲ့တရားမင်းကိုရှာကျင်တာနဲ့အာလုံသာတုတမီတွေသူများရဲ့တာတုတမီတွေကိုဖျက်ကြည့်ကြဒီအကုသိုလ်ဒုစရိုက်တွေထယ်ရှားလိုက်ပါတဲ့ဒါမှမိမိတို့ရဲ့ဘဝတန်တရာသွားတဲ့အချိန်မှာသူ့ရဲ့ဆိုးချိုးဖြစ်တဲ့အစိတ်တက်တွေမပြတ်ပါတဲ့ဒီလိုမရဏတဏိတွေပွားများလိုက်ပြီဆိုလို့ရှိရင်မိမိတို့တန်တဲ့မှာကုသိုလ်တွေပါရည်နဲ့ပဲရပြီလို့တန်တရာသွားတဲ့အချိန်မှာချိုးချိုးမုံမောဖြစ်တယ်ပေခြင်းတရားနဲ့ကြုံလာပြီဆိုလို့ရှိရင်လည်းမကြောက်မညွန့်နဲ့ရဲရဲဝံ့ဝံ့ဖြစ်တယ်တဲ့အဲ့တော့ဒီလိုမရဏတတိပွားများတဲ့အခါမှာတပည့်တော်တို့ဘသူတွေကိုစံယူပြီးတော့ပွားများရပါမလဲလို့မေးလို့ရှိရင်ဥရကဇက်တော်ကိုကြည့်ပြီးတော့မိမိတို့ဤယူရအခုပွားများခဲ့တဲ့ကောင်ရဲ့ဆရာပြားကဘလို့ပွားများလို့ရှိရင်မေးလျော့တဲ့ပုံပုံတွေဘလို့ပွားများလို့ရှိရင်တော့မမေ့မလျော့နဲ့ပြင်းပြင်းထန်ထန်စူးစမ်းအထုတ်တဲ့ပုံပုံတွေဆိုတာလည်းပဲပေါ်ကြခဲ့ပါပြီနောက်ပြီးတော့ပွားများပုံပွားများအထုတ်နည်းကိုလည်းပဲသူ့အခြေအနေနဲ့လောက်ပရိသတ်တွေကိုဘုန်းကြီးကဟောကြားပေးပြီဒီလိုမရဏတတိပွားများခြင်းကြောင့်ရတဲ့ကျိုးတွေကိုလည်းပဲစောစောကငွေစိုးငွေဟောက်တင်နေတွေ့တဲ့အခါမှာလက်ထဲမှာဒုတ်ရှိတဲ့မျိုးသားသမီးကမကြောက်ဘူးပဲဟောဒီမရဏတတိကိုပွားများပြီဒါမှမဟုတ်မရဏတတိပွားများပြီတော့လူတို့တွေသူစားအထုတ်ပြီးဆိုရင်တေခြင်းသဘောတရားကိုမကြောက်မုန်းနဲ့ရင်ဆိုင်ရတဲ့တတိကြီးရှိတယ်တဲ့အဲ့တော့ရှင်းပညာရှင်ဖျားလောင်းသားတဲ့သူတော်ကောင်းတွေကလည်းပဲဒီလိုပဲလုပ်ခဲ့ကြပါအဲ့တော့ဒီဇက်တော်ကိုရဲ့ဆော်ပြကဘသူ့ကိုကြောင်းပြခေါ်တာတော့ဆိုတော့တကားတယောက်ကိုကြောင်းပြခေါ်တာအဲ့ဒီတကားကတနေ့တော့သူ့ရဲ့သားလေးသိဆုံးသွားတဲ့အခါကျဘာဖြစ်တော့ဆိုတော့မအိတ်နိုင်မစားနိုင်နဲ့ထမင်းလည်းပဲမစားရေလည်းပဲမချို့အလုပ်လည်းပဲမလုပ်ဘူးနဲ့ဒီတိုင်းကြီးနေတော့ရဲ့ဆော်ပြကတနေ့တော့မနဲ့မိုးတော့အာရုံတက်ချိန်မှာကျွတ်ထိုက်ကြတဲ့တက်တော်ရီတန်းပြီးတော့တက်ပင်ကြီးတိုင်းနဲ့ဒိဗတ်ဆက်မှုရင်းနဲ့ကြည့်တော်မူလိုက်တဲ့အခါအဲ့ဒီတကားကိုတွားတွေ့တယ်တွေ့တဲ့အခါမှာအဲ့တကားရဲ့အေးကိုနောက်ကရဟန်းတစ်ပါးနဲ့ခေါ်ပြီးတော့ဒီဆွမ်းစားပြီးတဲ့အချိန်မှာကြွတော့အဲ့ဒီတကားလေးကနေရာထိုင်ကလေးခင်းပြီးတော့ဒီလိုပဲမြတ်စွာဘုရားကိုပြုစုတယ်ပေါ့အဲ့တော့မြတ်စွာဘုရားကပြောတယ်တကားတဲ့တကားတိတ်ပြီးတော့ဝမ်းနဲ့ဆွေးနေသလားတဲ့မှန်လားပါမြတ်စွာဘုရားတဲ့တပိတော်အင်မတန်မှတိတ်ပြီးတော့ချစ်မြတ်နိုးတဲ့သားလေးတေးသေးကလေးကတပိတော်ရေးလည်းပဲမချိုးနိုင်အစားလည်းပဲမစားနိုင်တောက်လည်းပဲမတောက်နိုင်အလုတ်တွေဆိုရင်လည်းပဲဘာမှမလုပ်ဘဲနဲ့တပိတော်တမိုင်မိုင်တစ်ထွေထွေဖြစ်နေရပါလေမြတ်စွာဘုရားဆိုတော့တကားတဲ့ဥပဒတာတဲ့တေခြင်းသဘောတရားဆိုတာတနေရာတည်းလည်းဖြစ်တာမဟုတ်ဘူးတနိုင်ငံနဲ့လည်းဖြစ်တာမဟုတ်ဘူးတဲ့လူတိုင်းလူတိုင်းတေကြတာပဲတတဝါတိုင်းတေကြတာပဲတပိတတာမရဏဓမ္မာတပိသင်္ကာရပိဋကဓမ္မာအလုံးစုံသက်ရှိတတဝါတွေအလုံးတေကြရတာပါပဲသင်္ကာရသဘောတရားတွေလည်းပဲဘလောက်ပဲခိုင်ခန့်ပါတယ်ဆိုတဲ့သံမဏိကြီးတွေနဲ့ထောက်တည်ထားတဲ့အရာဝတ္ထုအောက်ဥတီဖြစ်ပြီးနောက်ဆုံးတော့ပြည့်စည်ကြတာပါပဲတကားတော်လို့မြတ်စွာဘုရားကမိန့်တော်တယ်အဲ့တော့ရှင်းပညာရှင်တွေကလည်းပဲတကားတဲ့တေခြင်းသဘောတရားကိုပွားများပြီးတော့သူတို့ဟာတည်တည်ငြိမ်ငြိမ်နဲ့လက်ခံပြီးတော့ကောင်းကျိုးချမ်းသာတွေရခဲ့ကြတယ်ဆိုပြီးတော့မြတ်စွာဘုရားကဟောဒီဥရကသက်ပဲပြောတော်မူခဲ့တယ်။အဲ့တော့ဥရကသက်တော်ကဘလို့လာတော့ဆိုတော့ဟိုးရှိရှိတုန်းကဗာရာဏစီကြီးမှာမြတ်မတမင်းကြီးအုပ်ချုပ်တဲ့အချိန်မှာဗာရာဏစီမြို့ရဲ့ယဒာအနီးကဇွာလေးတစ်ပါးမှာဘုရားလောင်းကပုံနာမျိုးမှာဖြစ်ပါတယ်မြတ်စွာဘုရားလောင်းကပုံနာမျိုးမှာဖြစ်တဲ့အဲ့ဒီမှာနေကြတာကဘသူတွေတုံးဆိုတော့အင်းဒီအိမ်သား6ယောက်နေကြဘုရားလောင်းဖြစ်တဲ့ပုံနာကြီးရဲ့ဘုရားလောင်းပုံနာရဲ့ဇနီးဖြစ်တဲ့ပုံလေးမကြီးနောက်ပြီးတော့သားဖြစ်တဲ့လူရဲ့အဲ့ဒီသားရဲ့ဇနီးဖြစ်တဲ့ချွေးမကြီးနောက်ပြီးတော့သမီးဖြစ်တဲ့လူရဲ့ကျွန်မရဲ့ဆိုပြီးတော့6ဦးနေကြအဲ့ဒီ6ဦးကဘယ်လိုနေကြလို့ဆိုတော့တဦးနဲ့တဦးမေတ္တာတွေထားပြီးတော့တရားသဘောနဲ့နေကြတော့တိတ်ပြီးတော့ငြိမ်းချမ်းတဲ့မိသားစုဖြစ်ကြတယ်ခုကေမှာဆိုလို့ရှိရင်မိသားစု6ယောက်5ယောက်ရှိတယ်မလို့တယောက်တစ်ပေါက်နဲ့တိတ်ပြီးတော့သိချင်းရတဲ့မိသားစုတွေရှိနေကြတယ်ယခုဖရာလောင်းရဲ့မိသားစု6ယောက်ကတော့ကျွန်မပါဝင်ပေါ့အားလုံးသိချင်းသာကိုချမ်းသာနဲ့မိသားစုကြီးနေကြတယ်သူတို့ကဘာလုပ်စားကြတော့ဆိုတော့လေလုံနဲ့လှုပ်ပြီးလေတွေပါလေးစိုက်ပြီးစားကြတယ်အဲ့တော့မြတ်စွာဘုရားလောင်းကပုံနာကြီးကသူ့ရဲ့မိသားစု5ယောက်ကိုဩဝါဒအမြဲပေးတယ်ဘယ်လိုပေးလို့ဆိုတော့ဒါနန္ဒီချသီလရက္ခတဥပောဒ္ဓကမ္မံကရောထာတဲ့ကိုစွားရှိတဲ့လောက်ဒါနကိုပဲပေးလို့ရတယ်ဒါနဆိုတာသိဉ္စီကုံမှဒါနမဟုတ်ဘူးတဲ့ကိုထမင်းစားနေတဲ့တည်းကသူများစားခြင်းနဲ့သူတလုံးတစ်စုံပေးလေဒါနသိစေတနာတတ်မှုရည်ကြီးတာတဲ့နောက်ဆုံးရေပွက်ကလေးနဲ့ရေဦးစင်မှာတောက်နေလို့ရှိရင်ဘေးကလူရောက်လာလို့ခတ်ပြီးတော့ရေပွက်လေးကမ်းလိုက်ဒါလည်းပဲဒါနပဲစေတနာဖြူစင်မှုပဲလို့အဲ့တော့ဒါနလည်းပဲပြုကြတယ်သီလရက္ခတတဲ့ ငါးပါးသီလကိုလည်းပဲတိတ်ပြီးတော့ကိုယ်ဖခါ့ဝတ်ပစိုးတို့မြဲမြဲမြဲနဲ့ထောက်တည်ကြရတယ်။ဥပောတရာကမ္မံကရောတာတဲ့။ဥပုတ်သီလကိုလည်းပဲရှိရဲ့ဥပုတ်ဆန်းငါးရဲ့ဥပုတ်ဒီလိုထောက်တည်ကြရတာ။နောက်ပြီးတော့ဘာလို့လဲဆိုတော့မရဏတတိပါဝေတာတဲ့။မရဏတတိပါဝေတာသိခြင်းသဘောတရားကိုလည်းတင်းတို့ကြိုးစားပြီးတော့ပွားများကြပါဦးတဲ့။ဘယ်လိုပွားများမှာဆိုတော့တတ္တနိုင်ဟိဇီဝိတံအတုဝံတဲ့။တတဏံတတဝါရောဇီဝိတံတရှိယချင်းဒီအတုဝံမြေမရဏံတရားချင်းဒီတုဝံမြေလာပြီဒီတရားသဘောလေးကိုပဲချင်းချင်းပေးပါတဲ့အခါခတိတတိတရားနဲ့တွေ့ပါဆိုပြီးတော့ဘုရားသခင်ကတော့သူ့ရဲ့မိသားစု၅ယောက်မြဲတယ်မြဲဩဝါဒပေးတော့အားလုံးကဝန်မနာတွေကင်းပြီးတော့ဩငါတို့ဒီနေ့တည်ကြရမှာယခုလိုမိသားစုလာပြီးတော့ဆုံတာလည်းပဲရှေးကကံကြောင်းတရားကြောင့်တရက်တခုမှာဧည့်သည်တွေလာပြီးတော့ဆုံတယ်လို့ပဲဒီနေ့ကိုလန့်ကိုသွားမှာတွေ့နေတဲ့အချိန်မှာတဲ့အောင်နေမှာပဲတယောက်နဲ့တယောက်မေတ္တာထားမှာပဲဒီလိုနေကြတယ်အဲ့ဒီလိုနေတော့တနေ့တော့ဘုရားသခင်ကတားချစ်သူတွေလဲသွားထင်တယ်ပေါ့လဲသွားထင်တဲ့အသာမှာအသာဖြစ်တဲ့လူကဝါထားတားချစ်တဲ့လူကမိုက်တိကောင်းပြီးတော့မီးရှို့လို့မီးရှို့နေတဲ့အချိန်မှာအဲ့ဒီနံမှာတောင်ပေါ်ကြီးတစ်ခုထဲမှာငွေစိုးကြီးတစ်ကောင်ကရှိတယ်တော့မီးခိုးတွေနဲ့ပုံပြီးတော့ထွက်ပြီးတော့စိတ်ဆိုးပြီးတော့အဲ့ဒီတားချစ်တဲ့လူကကြိုက်ချလိုက်တာချက်ချင်းနဲ့သေသွားတယ်တေးသွားတာနေတဲ့အခါမှာလဲကြသွားတာတွေ့တော့ဘုရားလုံးဖြစ်တဲ့ပုံသားကြီးရတယ်ပဲလာပြီးတော့ဖတ်ခင်ဖြစ်တဲ့ပုံပေါ်သူ့သားကိုကြည့်လိုက်တော့တက်ကုန်နေတာတွေ့တော့ตาလေးတွေ့ပြီးတစ်ပင်ရင်မှာချပြီးတော့ตาလေးပဲအဖို့ကလေးနဲ့အုပ်ထားတယ်။အုပ်ထားတဲ့အချိန်မှာအဲ့ဒီအချိန်မှာအိမ်ကြီးချင်းဖြစ်တဲ့လူတယောက်ကလည်းပဲအိမ်ပြန်တော့လှမ်းပါတယ်အမောင်းနဲ့အိမ်ပြန်ပါဆိုလို့ရှိရင်ကျွန်တို့ရဲ့ဇနီးကိုပြောလိုက်ပါတဲ့ခါတိုင်းကဆိုလို့ရှိရင်တယောက်စာချင်းပို့နေတာယခုကတော့တယောက်စာပဲပို့ပါတော့လို့မှားလိုက်တယ်နောက်ပြီးတော့ခရိုင်းကမှာထမင်းလာပို့ရင်ကျွန်မကလာပြီးတော့ပို့တယ်။ကျင်းနေတော့မိသားစုအားလုံး၅၄ယောက်လောက်ဘုဖြူစင်ကြယ်လေးတွေကိုပန်းနတ်တာတွေယူပြီးတော့လာခဲ့ပါလို့မှားလိုက်တဲ့အချိန်မိသားစုတွေကလည်းပဲအဲ့ဒီမှားလိုက်တဲ့အချိန်လာကြတယ်ပေါ့။လာကြတဲ့အခါမှာလမ်းမှာကြည့်ပြီးဒီလိုမှားလိုက်ပြီးဆိုတဲ့သူတို့ရဲ့သားတွေကဖြစ်ပြီးဆိုတာသိတော့ဖိုးမှလည်းပဲရောက်ရောက်ဖျားလောင်းဖြစ်တဲ့ပုံနာကပါလာတဲ့ထမင်းတုပ်တွေကိုထိုင်းပြီးသစ်ပင်ရင်မှာဖြည့်ပြီးတော့စားတယ်ပေါ့။စားပြီးတဲ့အခါမှာထင်းနေပါလေရှာပြီးတော့အလောင်းမီးရှို့ကြတာပန်းနေပါလေနဲ့ပူဆုံးပြီးတော့ရှို့အဲ့ဒီအချိန်မှာတရားမင်းဖြစ်တဲ့ပုဂ္ဂိုလ်ကသူ့ရဲ့ပန်တုတော်တာညောင်ချိုက်ရဲ့ပူနွေးတဲ့အချိန်ရံပြတော့တရားမင်းလည်းပဲတန့်သွားတယ်ပေါ့။အော်ဒုတိယမင်းအကျင့်နေပါလေကျင်းထန်ပြီးတော့ကောင်းကုသိုလ်ကောင်းကုသိုလ်လုပ်ပြီးတော့ငါရဲ့တရားစီရင်မင်းလူမဲ့ပုဂ္ဂိုလ်ပေါ်ပြီလားလို့တရားမင်းလည်းပဲလက်ကမ်းကြီးကြောက်ကြောက်ကြောက်တော့လူကြီးလမ်းကြည့်လိုက်တဲ့အခါမှာသူတို့မိသားစုရဲ့ဂုဏ်တွေကိုမြင်တော့အော်ငါဟာသွားပြီးတော့သူတို့ရဲ့ဓမ္မဆွမ်းအားကြောင့်ဖြစ်ပေါ်လာတဲ့ထွက်ဆိုတဲ့တရားစကားတွေညာယူပြီးတော့သူတို့အိမ်ကိုငါယရနာ5ပါးနဲ့ပြည့်စုံဖို့လုပ်ပေးမှာငါတောင်းချင်တယ်ပဲသူတို့ရဲ့ဂုဏ်တွေဟာသူတို့ရဲ့လောကရတရားခံနိုင်တဲ့အရင်ချင်းဓမ္မဆွမ်းကြီးတွေကသိပြည့်စုံနေတယ်အဲ့တော့ဒီလိုစွန့်ရည်ပြည်စုံစွန့်ရည်တတိတွေနဲ့ပြည်စုံနေတဲ့ပုံကလေးကိုငါသွားပြီးတော့မကယ်မရင်ငါမှပြစ်ရှိလိမ့်မယ်အဲ့တော့ငါသွားပြီးတော့ကယ်မမှာပဲဆိုပြီးတော့တရားမင်းကသွားတယ်ပေါ့သွားတော့အဲ့ဒီမီးရှို့တဲ့နန်းလေးကြောက်တဲ့ကတရားမင်းပါမိတယ်ဆိုအမောင်ကတည်းကသင်တို့ဘာလုပ်နေကြတာလဲအဲ့တော့ဟိုကပြန်ပြောရင်ပုံနာကြီးရကျွန်တို့မီးရှို့နေကြတာပါတဲ့လူတယောက်အာခင်ဗျားတို့လူကိုမီးရှို့နေတာလားတဲ့လူတွေကောင်းကျွန်ုပ်ကတော့တားကောင်ကိုကင်ပြီးတော့စားနေတာပဲထင်တာပဲတဲ့မဟုတ်ရပါဘူးတဲ့ဒါကျွန်ုပ်တို့လူကိုမီးရှို့နေတာအဲ့ဒီလိုဆိုရင်အဲ့ဒီလူကခင်ဗျားတို့ရဲ့ရန်သူလားတဲ့မဟုတ်ပါဘူးတဲ့ကျွန်ုပ်ရဲ့ရန်သူမဟုတ်ပါဘူးကျွန်ုပ်ရဲ့တားပါတဲ့အော်တားဆိုလို့ရှိရင်လည်းခင်ဗျားတို့ငွေကန်ဆိုးဖြစ်တဲ့တားဆိုးသမီးဆိုးဖြစ်မယ်ထင်တယ်အာမဟုတ်ရပါဘူးတဲ့ကျွန်တို့တိတ်ချစ်တဲ့ตาလေးတေးသွားလို့မီးရှို့နေတာပါအဲ့ဒီလိုဆိုရင်ခင်ဗျားတို့ကဘာဖြစ်လို့မငိုကြတာတော့လို့မေးတော့ပုံနိုင်ရဲ့ဖြေတယ်ဘယ်လိုဖြေတော့လဲဥရဂောဝါဒတန်စိန်နဲ့ဟိတဝါကိသတိတန်တနောဧဝံတရိတိနေဘောကိပိတိကာလကတိတတိတဲ့အမောင်းနဲ့ကျွန်တို့သားဟာတဲ့ငွေဟာရေလဲပြီးတော့သွားတယ်လို့ပါပဲတဲ့သူ့ရဲ့ခန္ဓာဟောင်းကိုစွန့်ပြီးတော့သူဟာတမလွန်ဘဝရောက်ကြတာပါတဲ့ဧဝံတရိနေဘောဂိပိတိကာလတတိတတိတဲ့အဲ့ဒီလိုသူ့ရဲ့ခန္ဓာကိုယ်ကြီးရဲ့ဇီဝိတ္တရိအသက်တွေကင်းပြီးတော့တမလွန်ဘဝရောက်သေသွားတဲ့အခါမှာဒေရှာမနောနာသနာတိညာတိနံပရိဒေဝိတံအဲ့ဒီလိုမွေးရည်လဲတယ်လို့ပဲတဲ့သူကခန္ဓာဟောင်းကိုဆွန့်ပြီးတော့သူရောက်ရောက်လိုက်တဲ့ဘဝကိုသွားတဲ့အခါမှာသူကတလူတွေဘာတွေနဲ့ထိုးတာကိုလည်းပဲမသိဘူးမီးရှို့တာကိုလည်းပဲမသိဘူးကျွန်ုပ်တို့ခြေမျိုးတွေကငိုတာကိုလည်းပဲအော်ငါရဲ့ခြေမျိုးတွေကငါနားလေးလာပြီးတော့ငိုနေပါလားဆိုတာလည်းပဲမသိပါဘူးတဲ့အဲ့ဒါကြောင့်တတမအီတံနာသောသာမိကတောတောတတယာဂတိတဲ့ ယခုတော့အဲ့ဒီသားဖြစ်တဲ့ပုဂ္ဂိုလ်ကသူသွားတဲ့နေရာကိုသွားပြီတဲ့သူ့ရဲ့ကုသိုလ်ကံအားလျော်ဆိုသူရောက်တဲ့နေရာသွားတာပဲတဲ့ဒါကိုကျွန်တော်ကဘာဖြစ်လို့ဝမ်းနေနေရမှာလဲဒီအကြောင်းကြီးကိုသိလို့ကျွန်တော်ဝမ်းမနေပါဘူးလို့ပြန်ပြီးတော့ပြောလိုက်တယ်အဲ့တော့ဒီပုံနာကြီးပြောတဲ့တက္ကမကတောတောတတရာဂတိတဲ့အကုသုကံများတဲ့ပုဂ္ဂိုလ်ကပယ်လေးပါးသွားပြီးတော့ကုသုကံများတဲ့ပုဂ္ဂိုလ်ကတရားတွေဓာတ်တွေအထုတ်ထားတဲ့ပုဂ္ဂိုလ်သီလတွေကျင့်ကြံတဲ့ပုဂ္ဂိုလ်ကတော့ကောင်းတဲ့ဂတိသွားမှာပဲတဲ့အဲ့ဒီလိုတူလန်းချောင်းချောင်းသွားတဲ့နေရာမှာကျွန်တော်ကဘာဖြစ်လို့ဝမ်းနေနေရမှာလဲဒီသားကဘွေအရေးလဲပြီးတော့သွားတယ်လို့ပဲဒီခန္ဓာအောင်းကြီးစွန့်ပြီးတော့ခန္ဓာတည့်ကျူသွားတာပါမောင်းလို့ပြန်ပြောခဲ့တယ်အဲ့တော့တရားမြင်လာအင်မတန်မှကြည်ညိုသွားတယ်ပေါ့အဲ့တော့နောက်ပြီးတော့အဲ့ဒီနန်းမှာထိုင်နေတဲ့ပုံနာကြီးရဲ့ဇနီးကိုမေးတယ်ပေါ့တခင်မတဲ့တင်ကတော့ဒီပုဂ္ဂိုလ်နဲ့ဘာတော်ပါတယ်ကျွန်ုပ်ကဒါသားတော်ပါတယ်ကျွန်ုပ်ငယ်ငယ်လေးလေးကကျွန်မဟာနုတိုက်ကြည့်မွေးကြတဲ့သားဖြစ်ပါတယ်ထားပါတော့တဲ့ဖခင်ဖြစ်တဲ့သူကတော့ယောက်ျားမဟုတ်လို့ငိုတာထားပါတော့တဲ့မိခင်ဆိုတာပြည်ပြီးတော့နှလုံးသားနုညံ့တာပဲတင်ကဘာဖြစ်လို့ငိုရတာတော့လို့ပုံနှိမ်မကြီးမေးတော့ပုံနှိမ်မကြီးပြောတယ်အနဝိတောတတောအာဃာနနုညာတောဤတောကတောယထာကတောတထာကတောတထာကာပရိဒေဝနာတဲ့အမောင်းနဲ့ဟောဒီသားဦးလေးတဲ့ကျွန်ုပ်တို့ရဲ့မိသားစုတဲ့ကျွန်ုပ်ဝမ်းနဲ့လာဖြစ်ဖြစ်ကျွန်မကဖိတ်ခေါ်တာလည်းမဟုတ်ပါဘူးတဲ့သူကသူတုကံလျောက်ကျွန်မတို့ဝမ်းမှာပရိသန်တွေတည်ပြီးတော့ကံအားလျော်ဆိုတာလာတာတဲ့အနန္တညာတော်ဤတော့ကတော်တဲ့ယခုလည်းပဲကျွန်မတို့ကသွားတော်လို့နှင်မထုတ်ပါပါပဲခုတော့လည်းပဲခွင့်မပြုပဲနဲ့သူကသူအသေးကြီးတော်လည်းပဲသွားတာပါပဲယထာကတော်တထာကတော်တထကာပရိဒေဝနာတဲ့အဲ့ဒီလိုသူကံအားလျော်စွာလာပြီးတော့သူပြန်ကျင်တဲ့အချိန်မှာကံအားလျော်စွာပြန်သွားတဲ့နေရာမှာငိုကြွေးနေလို့ဘာထူးမှလဲတဲ့ဒီသားကျွန်မတို့ငိုကြွေးတာကိုသိမှမဟုတ်ပါဘူးတဲ့အထူးအဖြစ်ဒီဇရက်တစ်ခုမှာယထာတစ်ခုမှာကာတစ်ခုမှာလာပြီးတော့ခရီးတွေထုံကြတာဒီလိုဆုံးတာလည်းပဲသူအကြောင်းနဲ့သူကိစ္စနဲ့သူလာပြီးတော့ထုံကြတာနောက်ဆုံးမှာဘုရားရောက်တဲ့အခါမှာခီးဆုံးရောက်တဲ့အခါမှာကိုလန်းကိုသွားကြတဲ့အခါလည်းကိုကိစ္စနဲ့ကိုသွားကြတာဒီနေရာမှာသွားပြီးတော့ခဏလေးတွေ့တဲ့ပုဂ္ဂိုလ်ဘာဖြစ်လို့ငိုကြွေးနေရမှာလဲယခုလည်းပဲကံအားလျော်စွာကျမတို့စီမခေါ်ဘဲနဲ့လာတာခုလည်းပဲမတကာပြန်ပြီးတော့နှင်မထုံဘဲနဲ့ဖွင့်ပြန်ပြပဲဒုက္ခနဲ့ကိုသွားတာအဲ့တော့ဘာငိုရရှိပါတယ်ဆိုပြီးတော့ပုံလေးမှရပြန်ပြောလိုက်အဲ့တော့တရားမင်းကလည်းပဲလူရောင်ဆောင်ပြီးတော့မေးနေရတော့အနည်းနည်းလေးမှရှိနေတယ်မျိုးသမီးလေးတယောက်အဲ့ပုံနေပုံနာကြီးရဲ့သမီးပေါ့တည်တဲ့ပုံကိုလည်းဆိုညီမတော်တဲ့ပုံကိုမေးတယ်တင်ရတော့ဘာတော်တယ်ညီမဆိုတော့ကျမကသူ့ရဲ့ညီမတော်ပါတယ်အော်တဲ့မမတွေဆိုတာမိမိတို့ရဲ့အကိုရီမောင်တွေကိုပို့ပြီးတော့ချစ်တတ်တာပဲ။ဘာဖြစ်လို့ရမငိုတာတော့ဆိုတော့သက်စီရောရေကိတာအတန်တတမိကိမ့်ပလန်တီယာညာနိမိတ်တာသူရဲ့ဇာနံပင်ယောနောအရတိတီယာတဲ့အရှင်တဲ့တကယ်လို့များကျမငိုမယ်ဆိုလို့ရှိရင်တဲ့ဘာကျိုးတွေထွက်လာမှာလို့ဆိုတော့တကယ်လို့များရက်ရက်ပြီးတော့တနေ့လည်းမဟုတ်တလားလည်းမဟုတ်ပြီးတော့ဝမ်းနဲ့ပူဆွေးပြီးတော့ငိုကြွေးနေမယ်ဆိုလို့ရှိရင်ကျမခန္ဓာကိုယ်ကြီးကပိန်ချုံသွားတော့မှာပေါ့တဲ့တတမေကိန်ပလန်တိယာတဲ့အဲ့ဒီလိုငိုလိုက်တဲ့အတွက်သူဟာအသက်တွေပါလိပြန်ရှင်လာမယ်အကျိုးဆိုတာလည်းပဲမရှိနိုင်တော့ပါဘူးတဲ့ညာတိမိတ်တာသူလေးဇာနံပင်ယောနောအရတိတိယာတဲ့ကျမမလေးတဲ့ကျမကိုချစ်ခင်တဲ့ဆွေမျိုးတွေမိတ်ဆွေတွေစိတ်နှလုံးသားကောင်းတဲ့ပုဂ္ဂိုလ်တွေနှလုံးသားကောင်းတဲ့ပုဂ္ဂိုလ်တွေရှိကြတယ်တဲ့အဲ့ဒီကျမရဲ့ချစ်သူတွေကကျမရဲ့မိတ်ဆွေတွေမိဘတွေဆွေမျိုးတွေကကျမငိုတာကိုကြည့်ပြီးတော့သူတို့လည်းပဲစိတ်ပြဲအားငယ်သွားကြတော့မှာပေါ့တဲ့အဲ့တော့ဆွေမျိုးတွေစိတ်ပြဲအားငယ်မယ်လို့ကျမဘာလို့လုပ်ရမှာလဲ။သူဟာကျမတို့ငိုတာကိုလည်းမသိဘူး။သူလမ်းကြောင်းကြောင်းသွားပါပြီလို့အဲ့ဒီနှမဖြစ်တဲ့လူကလည်းပြန်ပြောလိုက်။ဒါတွေကဘာဖြစ်လို့ပြန်ပြောနိုင်တာလို့ဆိုတော့မရဏမတိတေခြင်းတရားကိုအမြဲတမ်းဆင်ခြင်အောင်မြင်တဲ့ပုဂ္ဂိုလ်တွေဖြစ်တော့ယခုလိုမိမိတို့ရဲ့သားမိမိတို့ရဲ့မောင်မိမိတို့ရဲ့ခင်ပွန်းတည်တဲ့အခါမှာတတိတွေသိရှိပြီးတော့ကိုလှုပ်တဲ့လှုပ်ထိုက်တဲ့နေရာတွေကိုလှုပ်သွားတယ်။ဒါပါလဲဆိုတော့မရဏမတိတေခြင်းတရားကိုအောင်မြင်တဲ့အကျိုးတွေတဲ့ဟုတ်တယ်ကြားမင်းကအဲ့ဒီမျိုးသမီးကိုမေးပြီးတော့ဘုသူ့ထက်မေးလို့ဆိုတော့အဲ့ဒီသေသွားတဲ့ပုဂ္ဂိုလ်ရဲ့မျိုးသမီးကိုမေးတယ်။မေးတော့တင်းကဘာတော်လဲဆိုကျမဇနီးတော်ပါနဲ့။အော်ဇနီးဆိုတာလင်းတယ်လို့ရှိရင်ရွှေတောင်ကြီးကျိုးတယ်လို့ပဲ။အာကိုရသိမ့်တယ်။တင်းကဘာလို့ငိုတာတော့ဆိုတော့ယထာတိဒါရကောစန္ဒံကိစ္ဆန္ဒမနုရောဓတိဧဝံတံပရာမေဝိတံယောပိတမနုသောသတိတဲ့အရှင်တဲ့ကျမတို့ကလေးလေးတယောက်ရှိတယ်ဆိုကြပါဘူးတဲ့ဘာမှနားမလည်တဲ့ကလေးလေးမိခင်ရဲ့ရင်ခွင်ထဲမှာထိုင်ပြီးတော့ကောင်းကင်ဘုံမှာသွားနေတဲ့လက်ပြဝန်ကြီးကို ဒီလာကြီးကိုယူပေးယူပေးလက်တင်ဝင်ကိုယူပေးလို့ပေါ်ပြီးတော့ငိုတယ်လို့ပါပဲတဲ့တကယ်လို့တမလွန်ဘဝပြောင်းသွားတယ်ပုံကိုယ်တွေကိုတောင့်တပြီးတော့ငိုကြွေးဝမ်းနေနေမယ်ဆိုလို့ရှိရင်ကျမတို့ကအဲ့ဒီလာမင်းကြီးကိုလက်တင်ဝင်ကိုယူပေးယူပေးလို့ပေါ်နေတဲ့ကလေးတွေတဲ့တောင်မှပို့ပြီးတော့မိုက်ရကြပါတယ်ဘာဖြစ်လို့လဲဆိုတော့ကလေးကသူမြင်တဲ့လက်ပြီးဝင်ကိုတောင်းတာပါတဲ့ကျမတို့ကတော့တေသွားတဲ့ပုံကိုဆိုတာသူကတိကိုရောက်သွားတာဘယ်ကတိရောက်မှလည်းမသိဘူးအဲ့ဒီလိုဘယ်ရောက်သွားမှမသိတဲ့ပုံကိုမှန်းဆပြီးတော့ငိုကြွေးမယ်ဆိုလို့ရှိရင်အဲ့ဒီဘာမှမသိတဲ့ကလေးတဲ့မိုက်တဲ့ပုံကိုဖြစ်ရောပေါ့တဲ့ဒါကြောင့်မို့ကျမတို့ငိုတာကိုလည်းပဲကျမရဲ့ရင်ဖြစ်တဲ့ပုံကိုလည်းမသိနိုင်တော့ပါသူကတိကသူ့ရဲ့ကံအားလျော်ဆိုသွားတာပါပဲဒါကြောင့်ငိုတာပါလို့ရှင်းပြတော့တရားမြတ်လေးအဲ့ဒီအယူသမီးကိုလည်းတိတ်ပြီးတော့ကြည်ညိုသွားတယ်နောက်ဆုံးဖြစ်တဲ့ကျွန်မမမေတယ်။တင်ကဘာတော်တယ်လဲဆိုတော့ကျွန်မတခင်ရဲ့ကျွန်မတော်ပါတယ်။ဘာဖြစ်လို့မငိုတာလဲတဲ့။တင်ကို तू ကနှိမ့်ဆက်တလားလဲ။ဒါမှမဟုတ်လည်းပဲ तू သေးသွားလို့တင်ကငါတခင်ကိုလက်ကလွတ်ပြီးဆိုပြီးတော့အင်မတန်မှကြမ်းတမ်းတဲ့လက်ကလွတ်ပြီးဆိုပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်နေတာလား။အိုးတဲ့ဒီလိုမပြောပါနဲ့တဲ့။ကျွန်မရဲ့ရှင်တခင်ကခန္တီတိတ်ပြီးတော့သီးခံတယ်။မေတ္တာတရားကျွန်မပေါ်မှာတိတ်ပြီးတော့လိုလားတယ်။အနုတ္တရကျမပုံမှာလည်းတိတ်ပြီးတော့ကရုဏာတရားနဲ့စောင့်ရှောက်နေတာပါကျမသိချစ်ပါတယ်ဘလောက်ထိချစ်တော့တော့ကိုပေသွားတဲ့ပုံကိုကျမသားရင်းလောက်ကိုချစ်ပါတယ်အဲ့ဒီလိုဆိုဘာဖြစ်လို့မငိုတာတော့တရားမြတ်မေးတော့ယထာဘိလကဂုံဘောဘိညောအပ္ပိတန္တိယောဧဝံသမ္မရာမေဝိတံယောပိသောပိတမနုသောသတိအရှင်တဲ့သိတယ်ဆိုတာမထူးဆန်းပါဘူးတဲ့ရေအိုကြီးကိုအပေါ်မြောက်ပြီးတော့ချလိုက်တဲ့အခါ89ပြားကွဲသွားတဲ့ရေအိုဟာပြန်ပြီးတော့ဆက်ပြီးမဲ့ပကတိမရတူပါပဲတဲ့သေသွားတဲ့ပုဂ္ဂိုလ်ကလည်းပဲပြန်ပြီးတော့ငိုကြွေးပူဆွေးနေပြီမဲ့လို့ပြန်ပြီးတော့အသက်မရှင်နိုင်ပါဘူးတဲ့တကူရှိတဲ့ပုဂ္ဂိုလ်ရဲ့ရေအိုကွဲကြီးရေအိုကောင်းဖြစ်အောင်ပြန်ပြီးတော့လုံနိုင်တောင်မှသေသွားတဲ့ပုဂ္ဂိုလ်ဘေထာဝရဘုရားတခင်မှပြန်ပြီးတော့ကောင်းအောင်လုံးနဲ့အလုံးသေးသွားတဲ့ပုံကိုငိုကြွေးနေလို့ရှိရင်ကွဲနေတဲ့ရေကိုကြီးပြန်ပြီးတော့မဆက်လို့ငိုကြွေးတာနဲ့အတူတူပါပဲ။ဒါကြောင့်မို့ကျမငိုတာပါ။ကျမငိုတာလည်းပဲရှင်တခင်ကပြီးမှမဟုတ်ပါဘူး။သူကတိပြီးသွားပါတယ်လို့ကျမကလည်းပြန်ပြောခဲ့တယ်။အဲ့ဒီတော့တရားမြတ်ကအာသင်တို့ကတိတ်ပြီးတော့မရဏတတိပွားများကြတာပဲ။ဒါနကိုလည်းပဲဆက်ပြီးတော့ပြုကြပါ။သီလကိုလည်းပဲဆောက်တည်ကြပါ။ဥပုံနေတိုင်းဒီပုဂ္ဂိုလ်လည်းပဲကြိုးစားပြီးတော့ဆောက်တည်ကြပါ။နောက်ပြီးတော့ဟောဒီမမေ့မလျော့နဲ့မရဏတတိကိုလည်းပဲဆက်ပြီးတော့ပွားများကြပါ။တင်တို့အိမ်မှာတင်တို့လုံးရမလို့ငါယရနာတွေဖြည့်ခဲ့ပါမယ်ဆိုပြီးတော့သူတို့အိမ်မှာယရနာတွေဖြည့်ပြီးတော့တရားမြတ်အဲ့ဒီမိသားစုကိုမှတိတ်ပြီးတော့ကြီးညိုပြီးတော့ပူဇော်ပြီးတော့ပြန်သွားခဲ့ပါဒါပါလဲဆိုတော့မရဏတတိဘာဝနာပွားခြင်းရဲ့အကျိုးတဲ့ယနေ့လည်းပဲရွှေစင်ဒီသာသနာ့ကျေးဇူးတော်မှလာပြီးတော့တရားအထုတ်ကြတဲ့ယောဂီသူတော်စင်တွေလည်းပဲမိမိတို့ယခုဘုန်းကြီးကမရဏတတိပွားများဖို့မြတ်စွာဘုရားကဘလို့ပွားများမှသာဓုခေါ်ဖို့ပွားများနိုင်လို့ရှိရင်ဘလို့အကျိုးတွေရဖို့ဘုန်းကြီးကတစ်ဆင့်ပြန်လည်ပြီးတော့ဟောကြားပေးပါပြီ။ဒါကြောင့်မရဏတတိတည်ခြင်းသဘောတရားကိုအောက်မြင်တာအမင်္ဂလာမဟုတ်ဘူး။ငါတို့ဒီနေ့တည်ရမှာအဲ့ဒီလိုမတည်ခင်ချိန်တွင်းမှာဟောဒီဓာတ်တော်တွေမှာလာတယ်လို့ပဲငါတို့ကတည်ခြင်းသဘောတရားတွေကိုအောက်မြင်ပြီးတော့မတည်ခင်မှာငါတို့တလုံးစားတွင်ရှူဆိုင်တွင်းမှာမတည်ခင်ကွေးတော့လည်းမဆန့်ငယ်ဆန့်တော့လည်းမသေးဘူးမကွေးခင်မှာငါတို့မသေးဘူးမှာဘာလို့ ਆ မလဲဆိုတော့လုံးတဲ့လုံးတဲ့ဒါနသီလဘာဝနာတွေကိုရက်ရွှေ့ပြီးတော့လရွှေ့ပြီးတော့နှိမ့်ရွှေ့ပြီးတော့မလုပ်ပဲနဲ့ယနေ့ပင်စူးစမ်းတော့မယ်လို့စူးစမ်းပြီးတော့အဲ့ဒီလိုနှလုံးသွင်းပြီးတော့ဝိပဿနာတရားများကိုဆက်လက်အထောက်နိုင်ကြပါစေဒါနတရားများကိုလည်းပဲစွန့်အားရှိသမျှစူးစမ်းလှူဒန်းနိုင်ကြပါစေသီလတရားများကိုလည်းပဲစူးစမ်းပြီးတော့ခါဟုတ်ပစုတဲ့သို့ရဲအောင်လုံးကြုံအောင်အထောက်နိုင်ကြပါစေဝိပဿနာတရားများကိုလည်းပဲစူးစမ်းအထောက်နိုင်ကြပါစေအဲ့ဒီမရဏတတိပွားပြီးတော့တင်းတင်းနဲ့နဲ့ရက်မရွှေ့မေးမရွှေ့နှင်းမရွှေ့ပဲနဲ့ဒါနသီလဘာဝနာတရားတွေကိုကြိုးစားအထုတ်ပြီးခန္ဓာဆင်းရဲချုပ်ငြိမ်းရာနိဗ္ဗာန်ကိုရောက်ကြောင်းဘုရားကောင်းတရားများကိုတနေ့တည်းတနေ့တည်းတရက်တည်းတည်းရဲ့ပြင်းပြင်းကြိုးကိုအထုတ်နိုင်ကြပါစေကုန်သတည်း